Welcome to the Voice of America in Burmese.
ပြန်ရေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ29ရက်ဇာတာဝတီနေ့မနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့ Direct ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညာဝင်းအောင်ပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့ကိုဗစ်ကပ်ဘေးကာလမြန်မာနိုင်ငံမှာဒေသလက်ခွင့်ရှိဖို့ကုလသမဂ္ဂကသတိပေးလိုက်တဲ့သတင်းအမေရိကန်မှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကန့်သတ်ချက်တွေပြန်လည်ထုတ်ပြန်နေတဲ့သတင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမျှဝေခြင်းနဲ့အတူကြေညာပေးမှာဖြစ်ပါတယ
်အဲ့လိုထိတ်တန့်ရောက်သတင်းတွေကိုကြေညာအပြီးနားဆင်ရမှာကတော့တရုတ်ကပေးတဲ့ကိုဗစ်ကာကွယ်ဆေးဘက်ဖြစ်ဖြစ်အခြားနိုင်ငံကပေးတဲ့ကိုဗစ်ကာကွယ်ဆေးဘက်ဖြစ်ဖြစ်ကိုဗစ်ကာကွယ်ဆေးဆိုလို့ရှိရင်ထိုးရသင့်တယ်လို့ကျွမ်းကျင်ပညာရှင်တွေကအကြံပြုနေပါတယ်
။ဒီကာလကတော့ကာကွယ်ဆေးထိုးတာအားနဲ့ထိုးတာတဲ့ဒီကောင်းပါ့။အဲကာကွယ်ဆေးထိုးတာလို့ရှိရင်ဒီရောဂါကာကွယ်မှုတွေရှိရဲရှိခဲ့တာမှာဒီသိရတဲ့
ကာကွယ်ဆေးဆိုင်ရာပညာရှင်ပမောက္ခဒေါက်တာစောဝင်းပြောကြားသွားတာပါ။ဒီသတင်းကိုနောက်ပိုင်းနားဆင်ရဖို့ရှိပါတယ်။ဒါအပြင်ကိုဗစ်ကာကွယ်ဆေးထိုးရေးလုပ်ငန်းစဉ်အတွက် NUG အစိုးရနဲ့ NCA အပြည့်ရအဖွဲ့တွေဆွေးနွေးကြတဲ့အကြောင်းတခါမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဘယ်အခြေအနေရောက်နေပြီလဲဆိုတာတွေကိုတင်ပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မန်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေပေါ်ဖိနှိပ်မှုတွေအတွက်ကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ်။
In the past 6 months, more than 100 journalists have reportedly been arrested and at least 46 are reportedly still detained.
လွန်ခဲ့တဲ့6လအတွင်းသတင်းသမားတရားကြော်ဖမ်းဆီးခံရပြီး46ဟာလည်းဆက်လက်ထိန်းသိမ်းထားဆဲဖြစ်တဲ့အကြောင်းသတင်းတွေရရှိထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်ကိုလေးစားဖို့နဲ့သတင်းသမားတွေအေးအေးယူခံရမှာစိုးရိမ်စရာမလိုပဲသတင်းတင်ပြခွင့်ပြုဖို့လည်းကုလသမဂ္ဂဌာနကျောင်းယုံကတောင်းဆိုထားပါတယ်ဒီလိုအခြေခံအခွင့်အရေးတွေဟာ COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတဲ့အခြေမျိုးမှာပိုပြီးတော့အရေးကြီးပါတယ်လို့ကုလသမဂ္ဂတွင်းရင်းမှုချုပ်ရဲ့လက်ထောက်ပြောခွင့်ရ Fahrenheit ကနယူးယောက်ကုလသမဂ္ဂရင်းချုပ်ကဗိုလ်ထုနဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖမ်းဆီးခံထားတဲ့သတင်းသမားတွေထဲမှာထောင်ဒဏ်ပြပေးခံခဲ့ရသူတွေရှိသလိုပြန်လွတ်ပေးခဲ့သူတွေလည်းရှိခဲ့ပါတယ်ဖမ်းဆီးခံရသူတွေကမြန်မာသတင်းသမားတချို့ကိုပြန်လွတ်ပေးတာရှိသလိုကမာယုမီဒီယာကအမေရိကန်နိုင်ငံသားကိုနေသမောင်ဂျပန်သတင်းတော် UK ခေတ္တဇူမီကိုလည်းပြန်လွတ်ပေးထားတာရှိပါတယ်ဒါပေမဲ့ Frontier မြန်မာသတင်းဌာနက Editor 2ဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသား Danny Feinstein ပါဝင်သတင်းသမားအများအပြားဆက်လက်ဖမ်းဆီးခံထားရတဲ့အတွက်ကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်နဲ့လူခွင့်ရေးဖွဲ့တွေကပြန်လွတ်ပေးဖို့တောင်းဆိုနေကြတာလည်းဖြစ်ပါတယ်
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကင်တွယ်ဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီကိုစစ်ကောင်စီတာဝန်ရှိသူတွေဘက်ကတောင်းခံနေကြောင်းဗုဒ္ဓဘုနှစ်တုတ်စစ်ကောင်စီသတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်။ CNN ပါတဲ့အတိုင်းမီအနေနဲ့တကြော့ပြန်ကိုဗစ်လှိုင်းသစ်ကိုထိန်းချုပ်နိုင်ဖို့ရုန်းကန်မှုမှာမဟာမိတ်တရုတ်နိုင်ငံအပြင်အခြားနိုင်ငံတွေရဲ့အကူအညီကိုရှာဖွေနေခြင်းဖြစ်တယ်လို့ AP သတင်းမှာဖော်ပြထားပါတယ်။လူပေါင်းတန်းနဲ့ချီပြီးနေအိမ်ကနေမထွက်ကြဖို့အမိတ်ထုတ်ပြန်ချက်ဟာရောဂါကူးစက်မှုကိုမထိန်းချုပ်နိုင်ခဲ့ဘူးလို့ဆိုပါတယ်။မိသူကြိုရေးအလောင်းတွေများလွနေတဲ့အတွက်နေရာတော်မရှိတဲ့အခြေအနေရောက်နေသလိုစေနာဝန်ထမ်းတွေကနေအိမ်တွေမှာတည်ဆုံနေတဲ့အလောင်းတွေကိုလိုက်လံကောက်ယူနေရတာဖြစ်ပါတယ်။အာဆီယံတည်ထောင်ထားတဲ့ COVID-19 တုံ့ပြန်ဖို့ရန်ပုံငွေကနေငွေကြေးအထောက်အကူရရှိရေးမြန်မာအနေနဲ့ကြိုးပမ်းတင်ကြောင်းနိုင်ငံတကာအတိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကပြောကြားခဲ့တာပါ။စစ်ကောင်စီသတင်းစာဖြစ်တဲ့ Global New Light of Myanmar မှာလည်းအာဆီယံအပါအဝင်ခင်မင်ရင်းနှီးတဲ့နိုင်ငံတွေနဲ့အတူလောက်ကင်ဖို့ကြိုးပမ်းမှုတွေကိုဖော်ပြခဲ့ပေမဲ့အသေးစိတ်ရေးသားထားခြင်းမရှိပါဘူးမြန်မာနိုင်ငံမှာဗုဒ္ဓဘုနှစ်က COVID-19 ကူးစက်မှုအသစ်ပေါင်း 9,000 နီးပါးရှိခဲ့ပြီးမေလအစောပိုင်းကတစ်နှစ်ကိုကူးစက်မှုအသစ်ပေါင်း 90 လောက်ပဲရှိခဲ့တာပ
ါ COVID ရောဂါကူးစက်မှုတွေတိုးလာနေတဲ့ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းအလို့သမားအများပြားလဲရောဂါကူးစက်ခံရပြီးစိတ်ကူးသမှုခံယူနေရတယ်လို့အလို့သမားရေးလှုပ်ရှားသူတွေကပြောပါတယ်ပချိုခရီကနဲ့ပချိုပန်မှာမြန်မာနိုင်ငံသားတွေပါဝင်ရွှေပြောင်းလူသမားတွေယောဂါကူးစက်ခံရတာကြောင့်တွာလာလှုပ်ရှားမှုတွေကန့်သက်ထားပြီးလုပ်ငန်းတွေပိတ်ရတာတွေလည်းရှိနေတယ်လို့ထိုင်းနိုင်ငံခြေဆိုင်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားကြီးရဲ့တာဝန်ခံဦးမင်းဦးကပြောပါတယ်
ဝါဟင်မှာအဲ့ဒီအုပ်စုတွေ့တာပေါ့လေအဲ့ဒါဆော့ဝဲဆိုင်ဝါဟင်လာကအဲ့ဒီတစ်ယောက်ပိုင်နေမှာဟုတ်တော့မြန်မာနဲ့ကမ္ဘောဒီးယားအများစုရှိတယ်အဲ့တော့ရောက်အဲ့ဒီအာတရားကျော်ပေါ့လေပြောမှဆိုစုစုပေါင်းဆိုရင်တော့တရားနဲ့34လေးရောက်ပေါ့အောက်ပစေဘုံကတော့အယောက်90အဲ့ဒီဟာလေဒီတရားဆက်ရုံမှာအဲ့ဒီမှာတွေ့တာပေါ့နော်အဲတွေ့လို့အခုဆက်ရုံပြေးလိုက်တော့ဘလို့တော့ဒီဆက်ရုံတပတ်ပိတ်တယ်လို့သူတို့အဲ့လိုပြောတယ်
တဲ့ငယ်ကျမရဲ့ဝန်ကြီးဌာနရဲ့ဗိုလ်ထုနဲ့ထုတ်ပြန်တဲ့စာရင်းအရကိုဗစ်ရောဂါကူးစက်သူအတည်ပြုလူနာသေ16533ယောက်ရှိခဲ့ပြီးသေဆုံးသူ133ယောက်ရှိတာကြောင့်စုစုပေါင်းသေဆုံးသူ4000ကျော်နဲ့ကူးစက်သူ5400ကျော်ရှိနေပါတယ်။ကာယရောဂါကျန်ရတဲ့အချိန်ကစလို့အဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာဗိုလ်ထုနဲ့တုန်းကတော့ဘန်ကောက်ဒွန်မောင်းလေဆိပ်ကကုန်လောင်ရုံတစ်ခုကိုရောဂါအခြေအနေတိတ်မဆိုးတဲ့လူနာတွေအတွက်ဂရင်1800ဆန့်ယာယီဆေးရုံဖြစ်နေလဲပြင်ဆင်ထားခဲ့ပါတယ်။
ဘင်္ဂလားဒေ့ရှ်တောင်ပိုင်းမှာမုတ်တုံမိုးပြင်းထန်စွာရာသွန်းမှုကြောင့်မြန်မာနယ်စပ်နားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရေကြီးမြေပြိုတဲ့ဘေးဒဏ်ကိုအကြီးအကျယ်ခံနေရပါတယ်။အနည်းဆုံးလူပေါင်း14ဦးသေဆုံးခဲ့ပြီးဒုက္ခသည်စခန်းတွေကရိုဟင်ဂျာ1000ကိုလည်းဘေးလွတ်ရာနေရာတွေစီရွှေ့ပြောင်းပေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်အရာရှိတွေကမနေ့ဗုဒ္ဓဘူးနေ့က AFP သတင်းဌာနကိုပြောကြားခဲ့ပါတယ်။3ရက်ကြာမိုးပြင်းထန်စွာရွာသွန်းပြီးတဲ့နောက်ဘလူခါလီဒုက္ခသည်စခန်းကတောင်ဆောင်းမှာနေထိုင်တဲ့ဒုက္ခသည်တွေကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရှာရစ်ဝမ်ဟယတ်ကပြောပါတယ်။ဒီဒုက္ခသည်အများစုဟာ2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တပ်ကရိုဟင်ဂျာတွေအပေါ်အင်အားအလွန်ကျွန်း3နှိမ်နှေးမှုကြောင့်ထွက်ပြေးလာကြသူတွေဖြစ်ပါတယ်။ဒုက္ခသည်တွေတိမ့်တဲ့ချီရှိနေတာကြောင့်စခန်းထဲမှာနေလို့မရသူတွေဟာတောင်ဆောင်ကတစ်ပင်တွေကိုရှင်ပြည်မြေအိုင်းတွေမှာတဲအိမ်စောင့်နေကြသူတွေဖြစ်ပြီးမုတ်တုံရာသီတိုင်းမှာမြေပြိုကျမှုဘေးရန်တွေကိုနှစ်စဉ်ကြုံတွေ့နေရတာဖြစ်ပါတယ်ရှင်။
ဒီရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ညာပိုင်းဒိုမီတာ40 kHz 9613ညာပိုင်းဒိုမီတာ57 kHz 5859နဲ့ပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကြာစာပြင်းနဲ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်မြန် Delta COVID မျိုးဝဲကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ကာကွယ်ဆေးမထုံးမနေရညွှန်ကြားချက်နဲ့အတူလုပ်ငန်းဝင်တွေနဲ့တချို့လူမှုအသံဝန်ကြီးနှာခေါင်းဆီးတက်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အစိုးရဝန်နဲ့နှစ်တမတန်းကိုကာကွယ်ဆေးတွေမဖြစ်မနေထိုးခိုင်းဖို့အလေးနဲ့စဉ်းစားနေကြောင်းပြောဆိုထားပြီးယောဂကူးစက်မှုများတဲ့နေရာတွေကိုသွားတဲ့အခါသူကိုယ်တိုင်နှာခေါင်းဆီးတက်စင်မှဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။အမေရိကန်မှာကိုဗစ်ယောဂကြောင့်သေဆုံးသူ6,100ကျော်ရှိနေပြီးဇွန်လနောက်ပိုင်းမှာနေ့စဉ်ကူးစက်သူ1200လောက်ကနေအခုကနေ့စဉ်လူနာသေ6000ကျော်လောက်ထိတိုးလာနေတာပါ။အော်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကလည်းလွတ်တော်မှာနှာခေါင်းဆီးတွေတက်ဖို့စီကံထုတ်ပြန်ထားပါတယ်။နမေရောလောင်းစားလုပ်ငန်းတွေရှိရာနဗာဒါပြည်နယ်လက်စ်ဗေဂတ်မြို့မှာလည်းအဆောက်အဦတွေအတွင်းနှာခေါင်းဆီးတက်ဖို့စီကံထုတ်လိုက်သလိုမစ္စူရီပြည်နယ်ကန်ဆက်စစ်တီမြို့မှာလည်းအလားတူထုတ်ပြန်ခဲ့တာပါ။အမေရိကန်သတင်းစာကြီးတစ်ခုဖြစ်တဲ့ Washington Post ကလည်းသတင်းသမားတွေအားလုံးစက်တင်ဘာလလယ်ရုံးပြန်မတက်ခင်မှာကာကွယ်ဆေးတွေထိုးရဖို့ညွှန်ကြားထားပါတယ်။လေလာချက်အစ်တွေကကာကွယ်ဆေးထိုးထားပြီးသားသူတွေကလည်းယောဂကူးစက်ခံနိုင်တဲ့အန္တရာယ်ရှိတာကြောင့်မကြသေးရင်အချိန်ကစလို့ယောဂကူးစက်မှုတွေတိုးလာနေတဲ့ဒေသတွေကအများပြည်သူသွားလာတဲ့နေရာတွေမှာနှာခေါင်းဆီးတွေတက်ကြဖို့အမေရိကန်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအင်္ဂါနေ့မှာလမ်းညွန်ချက်သစ်ထုတ်ပြန်လာပြီးတဲ့နောက်ယောဂထိန်းချုပ်ရေးအစည်းအဝေးတွေကိုပြန်လည်ကျင့်သုံးလာကြတာလည်းဖြစ်ပါတယ်။
နယူးယောက်ပြည်နယ်မှာဝန်ထမ်းအားလုံးအနေနဲ့မဖြစ်မနေကိုဗစ် -19 ကာကွယ်ဆေးထိုးဖို့ဒါမှမဟုတ်ပိုးရှိမရှိပုံမှန်စစ်ဆေးဖို့စီမင်းသတ်မှတ်ချက်ကိုစက်တင်ဘာလပထမပတ်မှာစတင်အကောင့်ထဲပေါ်မှာဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကမနေ့ကသူ့ရဲ့ရုံးကနေအခုလိုဗီဒီယိုရုပ်သံနဲ့ကြေညာလိုက်ပါတယ
် President Biden is reported that he's going to announceSoon that all federal employees must be vaccinated or get tested.
သမ္မတဘိုင်ဒန်အနေနဲ့ federal ဝန်ထမ်းအားလုံးမဖြစ်မနေကာကွယ်ဆေးထိုးဖို့ဒါမှမဟုတ် ပိုးရှိမရှိစစ်ဆေးဖို့စီမင်းတက်မှတ်ချက်မကြခင်ကြေညာဖို့ရှိနေပါတယ်။နယူးယောက်ပြည်နယ်မှာလည်းအလားတူပါပဲ။ဒါကိုအမြန်ဆုံးနဲ့မျက်မျက်တက်တာအကောင့်ထဲပေါ်နိုင်ရေးကျွန်တော်တို့ရဲ့အလုတ်သမားတက်မကတွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။ဒါပေမဲ့ဒီစည်းကမ်းကိုအလုတ်သမားနေ့မှာအပြည့်အစုံလှုပ်ဆောင်ကြပါတယ်။အခြားပြည်နယ်နဲ့ဒေသဆိုင်ရာအုပ်ချုပ်ရေးမှုတွေတာဝန်ရှိသူအားလုံးလည်းအတူဆောင်ရွက်ကြဖို့ကျွန်တော်တိုက်တွန်းပါတယ်လို့ပြောသွားတာပါ။ဒီတက်မှတ်ချက်ကိုမကြေညာခင်စီးပွားရေးခေါင်းဆောင်တွေပါဝင်တဲ့အုပ်စုကိုကုမိုကအရင်ဆုံးပြောကြားခဲ့တယ်လို့သူ့ရဲ့ Twitter အကောင့်မှာလည်းအတည်ပြုခဲ့တာပါ။ဒါအပြင် Delta မျိုးဗီဇပြောင်း Virus ပိုးကြောင့်ပိုပြီးကူးစက်မှုနှုန်းမြင့်နေချိန်မှာကာကွယ်ဆေးထိုးဖို့ဒါမှမဟုတ်အပတ်စဉ်ပိုးရှိမရှိစစ်ဆေးဖို့တက်မှတ်ချက်ဟာဝန်ထမ်းတွေရဲ့ကျန်းမာရေးကိုအထောက်အကူဖြစ်စေတယ်လို့ကုမိုကသူ့ရဲ့ Twitter မှာရေးသားထားပါတယ်ရှင်။
ဂျပန်နိုင်ငံမှာကိုဗစ်ရောဂါကူးစက်သူတရက်ထက်အများဆုံးဖြစ်ဗိုလ်တုနေ့ကလူနာသစ် 9,500 ကိုတည်ပြုလိုက်တဲ့အတွက်တိုကျိုအိုလံပစ်အားကစားပွဲကြောင့်ပိုဆိုးလာသလားဆိုပြီးမေးခွန်းတွေလည်းထွက်ပေါ်လာပါတယ်။ NHK ဂျပန်သတင်းဌာနကကိန်းဂဏန်းတွေအရအားကစားပွဲတွေကျင်းပနေတဲ့တိုကျိုမြို့တော်မှာလည်းနှစ်ရက်ဆက်တိုက်ကူးစက်မှုအများဆုံးဖြစ် 3,000 ကျော်ရှိခဲ့တာပါ။တိုကျိုမှာအရေးပေါ်အခြေအနေကြီးညာထားပေမဲ့ထိရောက်မှုမရှိဘူးဆိုပြီးဝေဖန်တယ်လည်းထွက်နေပါတယ်။စားတောက်ဆန်တွေကိုစောစောပိတ်ဖို့အရက်သေးစားမရောမှုတိုက်တွန်းတာအပါအဝင်စီးရင်တော်များကိုကိုယ်စန္ဒလျောက်ကျင့်သုံးမှုတတ်မှတ်ထားတာကြောင့်လိုင်းနာမှုတွေလည်းအားနည်းနေတာပါ။တိုကျိုမြို့တော်နီးကနာဂါဝရှိပါနဲ့စက်တမ်ဘာဒေသတွေမှာလည်းယောဂကူးစက်မှုတွေတိုးလာနေတာဖြစ်ပါတယ
်။ American Jumba Champion Simon Billis ဟာတိုကျိုအိုလံပစ်အမျိုးသမီး Jumba အသင်းလိုက်ရှင်ပြိုင်တဲ့ဘောလုပွဲစဉ်ကနေနှုတ်ထွက်ပြီးတဲ့နောက်တစ်ရက်မှာပဲတဦးချင်းလိုက်ပြိုင်တဲ့ပွဲစဉ်အားလုံးကနေသူ့ကိုယ်သူနှုတ်ထွက်လိုက်သွားနှုတ်ထွက်သွားခဲ့ပါတယ်။ American Jumba အသင်းရဲ့ဗုဒ္ဓဖူးနေ့နေ့နဲ့ပိုင်းထုတ်ပြန်တဲ့ကြေညာချက်မှာ Billis အနေနဲ့သူ့ရဲ့အားကစားကိုအလွန်အင်မတန်တန်ဖိုးထားပေမဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုအာရုံစိုက်ဖို့အတွက်ဆေးဘက်ဆိုင်ရာနောက်ထပ်စစ်ဆေးမှုတွေလှုပ်ဆောင်ပြီးတဲ့နောက်မှာအခုလိုသူ့အနေနဲ့အိုလံပစ်ပြိုင်ပွဲကနေနှုတ်ထွက်ဖို့ဖြစ်လာတယ်လို့ဆိုပါတယ်။နောက်တင်းပတ်တဦးချင်းပြိုင်မဲ့ဘောလုပွဲစဉ်တွေအတွက်တော့ Billis အနေနဲ့ပါဝင်ဖို့ရှိမရှိဆိုတာကိုနေ့စဉ်အခြေခံအားဖြင့်ဆက်လက်အကဲဖြတ်သွားဖို့ရှိတယ်လို့ဖော်ပြထားပါတယ်။အသက်24နှစ်အရွယ် Billis ဟာဂျွန်ဘာနောက်ပြန်ခုန်တဲ့နေရာမှာခလုတ်တိုက်ပြီးတတ်မှတ်ချက်ကိုရောက်ဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်အင်္ဂါနေ့မှာအသင်းလိုက်ဘောလုပွဲစဉ်တွေကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်ရှင်။
ကြာသပတင်းနေ့မနေ့ခင်ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာ VO ရအခုထုတ်လွှင့်ပေးနေတဲ့ဒီရေဒီယိုအစီအစဉ်ကိုရုပ်အသံအဖြစ်နဲ့ပါကျွန်တော်တို့ဖြည့်ဆွတ်ပြီးတော့တင်ဆက်လာတာဖြစ်ပါတယ်ခင်ဗျာ bambi.voanews.com internet စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှာအရင်ဆုံးတော့ကာကွယ်ဆေးထိုးကြဖို့တိုက်တွန်းနေတဲ့အကြောင်းကိုပြောပြမှာပါကိုဗစ်ကာကွယ်ဆေးထိုးမဲ့သူစီးရင်ကိုကျန်းမာရေးဝန်ကြီးဌာနကဒေတာလိုက်ကောက်ခံနေပါတယ်တေဆုံးမှုနှုန်းများလာနေတဲ့မြန်မာနိုင်ငံမှာအဓိကကြုံနေရတဲ့စိန်ခေါ်မှုကတော့လက်ရှိအချိန်မှာတရုတ်နိုင်ငံတို့ကိုဗစ်ကာကွယ်ဆေးကိုပဲထိုးနှံကြမလားဒါမှမဟုတ်အခြားရွေးချယ်စရာရှိမလားဆိုတဲ့ကိစ္စပါကျန်းမာရေးပညာရှင်တွေကတော့ကာကွယ်ဆေးထိုးနှံခြင်းကဒီရောဂါကိုတားဆီးနိုင်လိမ့်မယ်လို့အကြံပြုနေပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခမောင်စိုးမင်းကပြောပြမှာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့အဆိုအရပြီးခဲ့တဲ့ရက်ပိုင်းအတွင်းကမြန်မာနိုင်ငံကိုတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေး3တန်းရောက်ရှိလာတယ်လို့သိရပါတယ်ဆိုင်နိုဖန်အလုံးရည်2တန်းနဲ့ဆိုင်နိုဗစ်က1တန်းဖြစ်ပါတယ်ဦးစားပေးထိုးနှံရမယ်အုပ်စု73စုတဲကဒီကာကွယ်ဆေးကိုထိုးနှံဖို့စံတားရှိတဲ့သူစီရင်ကိုလည်းကျန်းမာရေးဌာနဘက်ကဒေတာအလိုက်ကောက်ခံနေပါတယ်ဒီလိုကောက်ယူရမှာတရုတ်နိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးကိုထိုးမယ်မထိုးဘူးဆိုတဲ့ကွာဟချက်ကလည်းကျန်းမာရေးဌာနတာဝန်ရှိသူတွေအတွေ့အဓိကထက်သွင်းစဉ်းစားနေရတဲ့အခြေအနေပါကမ္ဘာကျန်းမာရေးအဖွဲ့ WHO ကလက်တလောအရေးပေါ်သုံးခွင့်ပြုထားတဲ့ကိုဗစ်ကာကွယ်ဆေး10မျိုးထဲမှာတရုတ်နိုင်ငံထုတ်ဒီဆေး2မျိုးကိုလည်းပါဝင်ပါတယ်ကျမ်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကတော့တရုတ်နိုင်ငံထုတ်ကာကွယ်ဆေးဟာစိတ်ချရတဲ့ကာကွယ်ဆေးဖြစ်ကြောင်း MRTV ရဲ့အင်တာဗျူးမှာပြောကြားခဲ့ပါတယ်
။ဟိုဒီနှစ်ခုစလုံးကတော့ WHO ကနေပြီးတော့သူ့ရဲ့နော်ဆန်သတ်မှတ်ချက်တွေအကုန်လုံးနဲ့ကိုက်ညီပြီးတော့သူတို့ရဲ့နော်သူ့သေတနာပြုချက်အမျိုးမျိုးကနေပြီးတော့ဒါဟာတကယ်ထိရောက်တယ်အကောင်းမွန်တယ်နော်စိတ်ချရတယ်ဆိုတော့သက်သေခံနိုင်တဲ့အတွက်ကြောင့်သာကျွန်တော်တို့ကဒီသတင်းကိုနော်ပြည်သူတွေကိုထုတ်နိုင်ပြီးတာဖြစ်ပါတယ်။ဒါဆိုရင်ဘယ်ကာကွယ်ဆေးအကောင်းဆုံးလဲကိုလက်ရှိကိုထိုးနှံခွင့်ရတဲ့ကာကွယ်ဆေးတွေအကောင်းဆုံးဖြစ်ပါတယ်အလင်းမြထိုးပြပါ
တရုတ်ကာကွယ်ဆေးတွေကဆိုင်နိုဖန်ကို WHO က2021မေလမှာအရေးပေါ်သုံးစွဲခွင့်ပေးခဲ့ပါတယ်။ Sinovac ကိုတော့နောက်တလအကြာဂျွန်လမှာခွင့်ပြုပေးခဲ့ပါတယ်။ Sinovac ရဲ့ဘေးတွက်ဆိုးကျိုးကတခြားကာကွယ်ဆေးတွေနဲ့မကွာခြားပဲနှစ်ရက်အတွင်းသက်သာနိုင်ကြောင်းဆေးဝါးပညာရှင်တွေကပြောပါတယ်။ဒီဆေးကိုနိုင်ငံပေါင်း80ကျော်မှအသုံးပြုနေကြပြီးယောဂါကာကွယ်နိုင်မှုကတော့89.3%ရှိတယ်လို့ဆိုပါတယ်။ Sinovac ရဲ့ယောဂါကာကွယ်နှုန်းကတော့နိုင်ငံအလိုက်ကွာခြားနိုင်ပြီးပြမ်းမြအဖြစ်တော့ 90.9% ရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့အရှေ့တောင်အာရှဒေသကြီးကာကွယ်ဆေးဆိုင်ရာနည်းပညာအကြံပေးအဖွဲ့မှတာဝန်ယူခဲ့တဲ့ဒေါက်တာစောဝင်းကတော့အရေးပေါ်ခွင့်ပြုထားတဲ့မြေသည့်ကာကွယ်ဆေးမဆိုထိုးနှံထားခြင်းကအကောင်းဆုံးဖြစ်တယ်လို့ VOA ကိုပြောပါတယ်။ကာကွယ
်ဆေးတွေမှာပေါ့နော်။ဒီလိုကွာခြားချက်တွေရှိတယ်။ဒီတော့လေသိကြတာကတော့ကာကွယ်ဆေးကိုထားအားလုံးထိုးထားတဲ့ကိုကောင်းပါလား။အဲ့တော့ဒီထူထားလို့ရှိရင်ဒီယောဂကာကွယ်မှုလည်းရှိရဲမင်းတို့ကာကွယ်မှုရှိလို့ဖြစ်ခဲ့တာမှာဒီသိရင်ကြည့်ရတယ်မင်းတို့ပြတော့ပြန်လို့လည်းပါအဲ့တော့ကျွန်တော်မြင်တော့ဒီထူရံကမထူရတဲ့အကြောင်းကိုရှိပါတယ်
ကျမ၏ဝင်ကြီးဌာနဆိုင်ရင်အရာဆိုရင်မြန်မာနိုင်ငံမှာကာကွယ်ဆေးထိုးပြီးသူက 1.9 တန်းရှိပြီး 18 နှစ်အထက်ကစပြီးကာကွယ်ဆေးထိုးမှဖြစ်လို့လူဦးရေ 38.3 တန်းမှာ 400 ခန့်လုံးပဲဆေးထိုးနိုင်ရသေးတဲ့အခြေအနေဖြစ်ပါတယ်။အခုကျမ၏ဌာနကတရုတ်ကာကွယ်ဆေးထိုးနိုင်မဲ့သူတွေကိုဒေသအလိုက်အုပ်ချုပ်ရေးမှုတွေကတဆင့်ပရဟိတအဖွဲ့တွေအကူအညီနဲ့ဆိုင်ရင်ကောက်ယူနေပါတယ်။အဲ့ဒီအထက်မှာတေဆုံးလုံးများနေစေဖြစ်တဲ့သခိုင်းတိုင်းကလေးမျိုးနယ်လည်းပါဝင်ပါတယ်။ကလေးမျိုးနယ်ကာယကံမေတ္တာအသင်းလူမှုကူညီရေးအသင်းကဦးဝင်းမြင့်ကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
။ဒီလိုတော့မှသိကြတဲ့သိကြတဲ့ဒီလိုမျိုးကခုတင်ပါတယ်။ကျွန်တော်ကြားတာကတော့ကိုပစီရဲ့ဖြစ်နေတဲ့ဒါမျိုးပေါ့နော်။ဒီရားကလည်းရှိတယ်နဲ့တော့ဆိုင်တဲ့ကျင်းရှိလဲလို့မှတ်နေခုတင်ပါတ
ယ်။မြန်မာပြည်မှာကိုဗစ်ကူးစက်မှုစတင်ကြတဲ့ကပရဟိတဆောင်ရွက်ပေးနေတဲ့ဦးချစ်ကတော့သူအနေနဲ့ဆေးထိုးဖို့စံတာမရှိသေးကြောင်းပြောပါတယ်
။အဲကျွန်တော်ကဟိုခရက်ကမထုတ်ခဲ့ဘူး။ထုတ်ခွင့်ရတယ်ပဲပေါ့နော်။ကွက်ကွက်တတ်နိုင်ဆုံးတော့ဆေးပြောင်းနေရပေါ့နော်။ဟိုအဲ့လိုမျိုးမထုတ်ချင်တာကျွန်တော်စိတ်ကလည်း။ဟုတ်အရင်ကလည်းအဲ့လိုပေါ့။တကယ်လူရတဲ့လူတွေပေါ့နော်။ကျွန်တော်တို့တွေကနည်းနည်းဟိုလှုပ်ရှားသွားလာနိုင်တဲ့အားလို့ဆိုလေ။တကယ်လူရတဲ့လူတွေထုတ်ပြီးနေတဲ့ဆန္ဒနဲ့ပါလာတယ်အဲ့လိုမျိုးလေ။
ဒီရပိုင်းထဲမှာနေပြည်တော်နဲ့မန္တလေးမှာဒုတိယအကြိမ်ဆေးထိုးမဲ့သူတွေအတွက်ဆေးထိုးပေးနေပြီးအသက်65နှစ်အထက်တွေကိုစုရတချို့မှထိုးနှံပေးနေကြောင်းဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook စာမျက်နှာမှာရေးသားထားပါတယ်။2014တကောင်စရင်အရာဆိုရင်အသက်65နှစ်အထက်ကမြန်မာနိုင်ငံမှာ1.8%တန်းရှိပါတယ်။ဂျန်နဲ့ဦးစားပေးအဆင့်ထိုးနှံပေးရမယ့်သူတွေကိုအောက်စု73စုခွဲပေးပြီးထိုးနှံပေးဖို့ကျန်းမာရေးဌာနကပြင်ဆင်နေတယ်လို့ဆိုပါတယ်။ဦးစားပေးအုပ်စုထဲမှာပါဝင်တဲ့သူတွေထဲကရန်ကုန်အင်းစိန်တောင်ကအကျဉ်းသား600ကျော်ကိုလည်းဒီနေ့ဇူလိုင်28ရက်မနက်ပိုင်းမှာကိုဗစ်ကာကွယ်ဆေးထိုးနှံပေးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။အိန္ဒိယကာကွယ်ဆေးကိုဗစ်ရှိကိုအရင်ကထိုးနှံထားတဲ့သူတွေကတော့ကိုဗစ်ရှိကိုပဲဒုတိယအကြိမ်ထိုးနှံရမှာပါ။အိန္ဒိယကကာကွယ်ဆေးလည်းထိုက်ပြီးရောက်ရှိလာမှာဖြစ်တဲ့အတွက်လာမယ့်ဩဂုတ်လအထိဆိုရင်မြန်မာပြည်ကကိုဗစ်ကာကွယ်ဆေးစုစုပေါင်း6တန်းရရှိမှာဖြစ်ပါတယ်။မြန်မာပြည်တွင်းကတိုင်းရင်းသားဒေသတွေအထူးသဖြင့် UWSA ဝဒေသမှာတော့တရုတ်အကူအညီနဲ့ Sinovac ဆေးကိုဒေသခံအားလုံးညီပါထိုးနှံထားပါတယ်ခင်ဗျာ။
ကိုကမောင်စုံမင်းပြောပြသွားတာပါခင်ဗျာဒါနဲ့တစ်ဆက်တည်းတင်ပြချင်တာကတော့မြန်မာကိုဗစ်အကြက်တဲကိုစစ်ကောင်စီအပါအဝင်သက်ဆိုင်သူအားလုံးအမြန်ဆုံးဝိုင်းဝန်းဖြည့်ရှင်းကြဖို့ NCA အပြည့်ရစာချုပ်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST က NUG အစိုးရကိုပါတိုက်တွန်းလိုက်ပါတယ်။နှစ်ဖက်ဘယ်လိုလက်တွဲဆောင်ရွက်သွားကြမလဲဆိုတာကို NUG ရဲ့ယာယီသမရဝန်ကြီးချုပ်ဦးဆောင်တဲ့အဖွဲ့နဲ့ PPST ကနိုင်အောင်မင်းဦးဆောင်တဲ့အဖွဲ့တို့ online Zoom meeting မှာအင်္ဂါနေ့ကဆွေးနွေးခဲ့ကြတာပါ။ဒီကိစ္စအပေါ် NUG ဘက်ကလည်းအကြောင်းပြန်မြို့ပို့ရှိနေပါတယ် PBSD အဖွဲ့ဝင်ခေါင်းဆောင်ဘုံမူကြီးခွန်ဥက္ကာကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့စနေမှာပဲ PBSD အဖွဲ့အနေနဲ့ COVID-19 ထိန်းချုပ်ရေးကော်မတီဖွဲ့ခဲ့ပြီးအခုအစည်းအဝေးစဖြစ်လာပုံနဲ့အဓိကဆွေးနွေးခဲ့ချက်ကိုဒီကော်မတီအဖွဲ့ဝင်လည်းဖြစ်တဲ့ပို့မျိုးသားလူမျိုးရေးအဖွဲ့နဲ့ကဘုံမူကြီးခွန်ဥက္ကာက
ကျွန်တော်ပဲဖိတ်စာပို့တာပါဒါဆွေးနွေးရင်ကောင်းမယ်ဆိုပြီးတော့ဒါကြောင့်ဆွေးနွေးပြတာပါအဓိကတော့အချက်တစ်ခုတည်းပါNUG ကလုံနိုင်တဲ့နေရာတွေမှာကျွန်တော်တို့ NUG နဲ့လုံမှာ NUG ကလက်လန်းမမီတဲ့နေရာမှာကျွန်တော်တို့ SSC နဲ့လုံမှာအဲ့ဒါကိုအပြန်လာနားလည်မှုပေးဖို့ဒါပဲ တို့ချုပ်ပြောတာ
ဟုတ်ကဲ့အဲ့တော့ဘယ်လိုအကြောင်းပြန်ခဲ့လဲ
မပြန်ဘူးဗျအခုတို့နောက်တစ်ချိန်ပြန်ချိန်တယ
်ဟုတ်ကဲ့ဘယ်တော့ပြန်တွေ့ဖို့ရှိမလဲ
ရှိပါလေဒီလားမကုန်ရင်လာပါမယ်ဟုတ်တယ်31လောက်မှပြန်လာပဲမြန်မြန်လောက်ဖို့လိုရလူပြန်နေရဲ့ပင
်ဟုတ်ကဲ့အဲ့တော့ဘယ်လိုမျှော်မှန်းမိလဲ
NG ပါရင် SA ကလက်မခံဘူးလေဒါကြောင့် PPSC ဆိုရင်တော့အင်ဂျူရဲလက်ခံအစီအစီလက်လက်ခံပါဗျာကျွန်တော်တို့အဲဂျားထဲမှာထိုးထည့်ပြီးတော့လူတွေကိုများများဆေးထိုးပေးဖို့လုပ်တော့ကျွန်တော်တို့စေတနာကတော့အပင်ရဲ့လူတွေကိုကယ်ဖို့နော်အင်ဂျူရဲသူ့နေရာနဲ့သူနေပေါ့အစီအစီရဲသူ့နေရာနဲ့သူနေပေါ့
ဟုတ်ကဲ့အဲ့တော့အခုလိုဒီသေရှင်ပေါ့နော်ပြည်သူတွေဂျုံနေရတဲ့နေထားမှာဒီဂျားကန်နေထားမျိုးပေါ့နော်ပူပေါင်းဆောင်ရွက်ရာကနေပြီးတော့
ဟုတ်ကဲ
့ဟိုဘလိုမျိုးဒီစိန်ခေါ်ချက်တွေဘလိုမျိုးအခွင့်အလမ်းနေရှိမယ်လို့မှန်းထားလဲ
အခွင့်အလမ်းတော့များပါတယ်အခွင့်အလမ်းတော့နိုင်ငံတကာရှိမယ်မနေ့ကပဲကျွန်တော်တို့ကုလသမဂ္ဂအတူကိုတယ်စကားပြောတာဆူဆင်းဘာကနာသူကကျွန်တော်နဲ့ပြေဝပူပေါင်းဆောင်ရွက်မယ်နောက်ပြီးတော့အာဆီယံကလည်းကျွန်တော်နဲ့ပြေဝပူပေါင်းဆောင်ရွက်မယ်အဲ့ဒီနေရာမှာနိုင်ငံကြီးအခန့်သားတွေကိုကြော်ဖို့လို့လို NUG ကိုပါသွားရင် SAC ကအခန့်သားဖြစ်တယ် SAC နဲ့စကားပြောမယ်ဆိုရင် NUG ကအခန့်သားဖြစ်တယ်ဒီအခန့်သားတစ်ခုကိုကြော်ပြီးတော့လုံးမခက်မြန်မြန်ဆန်ဆန်လူတွေကိုကယ်ဖို့အလုပ်ဖြစ်နိုင်မယ်လို့ကျွန်တော်ကသုံးသပ်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီအခန့်သားတွေကိုကြော်လွှားနိုင်မယ်လို့ထင်လားဘုံမကြီးခေါက
ကြိုးစားနေတယ်ကျွန်တော်တင်တဲ့ဒီလသားမှာအေဩဂုတ်လသားမှာတော့ကျွန်တော်ခင်ဗျားဆီပေးပေးရပူသားနေအာ SAC က NG နာမည်ပါရင်ဘာလဲမခံ cross border လည်းမခံ Thai ကကျွန်တော်တို့နဲ့စကားပြောတဲ့အချိန်မှာ Thai ကတော့ cross border ကိုတော့အပြည့်ဝအလက်ခံတယ်ဘာကြောင့်လဲဆိုတော့ spread over ပြည်တွင်းကဒီဘက်ကိုယူဖိတ်လာရင် Thai လည်းထိမှာအထိုင်က cross border မှာနိုင်တော့ကောင်းလို့ဟိုကကွေးစီထိုးပေးပါပြီအလုံးထိုင်ရလက်ခံသို့တော့အရေးအတွက်များရင်တော့ကျွန်တော်ကစပန်းလောက်မှန်းတာအဲ့ဒါကြောင့်အရေးအတွက်များရင်တော့နေပြည်တော်ကကောင်းချင်းမှသွားထိုင်ရလည်းလုပ်ရဲတော့ပလိုက်လာအဲ့ဒါမှ NG နာမည်ပိုင်တော့နေပြည်တော်ကလည်းကောင်းချင်းမှပေါ့အဲ့ဒါ NG လည်းကျွန်တော်နားချဖို့လိုတယ်နေပြည်တော်လည်းနားချဖို့လိုတယ်ကျွန်တော်တိုက်ပြိုကယ်တင်ဖို့ဆိုတာကျွန်တော်တို့အဖွဲ့ရဲ့တာဝန်ကအဲမှာလုပ်နေတာကုလသမဂ္ဂအတုကိုတယ်ဆူဆင်းဘာကနာမနေ့ကပဲသူအကျိတ်နဲ့ပြောလို့သူသွားပါနိုင်လမ်းကြောင်းကိုသူပြောပြဟု
တ်ကဲ့အဲ့ဒီမှာရောလမ်းစာရှာတွေ့ပြီလားကြော်သွားနိုင်ဖို့
အာကြော်ဖို့တော့မဖြစ်မနေကြောပါမလူတွေနေတဲ့ပေနေအောင်မကြော်လို့တော့မရဘူးတိုးတော်လည်းပဲကျွန်တော်တို့ PPSC ဖြစ်ဖြစ်ကျွန်တော်တို့ PPSC အဖွဲ့ပေးလိုက်တဲ့ COVID ထင်းဖြစ်ဖြစ်ပေါ့ဗျာဒါတော့လူသားဝါဒရကဲရမှာပေါ့ဗျာ။မြန်မြန်လုံနေအခုကျတော့တော်တော်မြန်မြန်လေးလုံနေ
။ဟုတ်ကဲ့အခုဒီနှစ်နာရီကြာစီဝေးက NUG နဲ့ PPSD ကြာမှာကိုဗစ်ကိစ္စပထမဆုံးဆွေးနွေးတာပေါ့နော်
။ကိုဗစ်ကိစ္စဆိုရင်တော့ဘယ်တော့လဲ။ဒါ PPSD ကောင်းစင်နဲ့ဆိုရင်ဘောအတူတရာချင်းတွေ့တာပါ။သူတို့က PPSD တွေ့ကျင်တယ်ဆိုကျွန်တော်ထင်တယ်ဇူလိုင်3ရက်ကဘာပဲဖြစ်ဖြစ် EU ဟို Ethnic Arm Organization တွေကဟို NCA ထိုးတာသူတို့မဟုတ်မထိုးတာနဲ့မပတ်ပိုက်ပဲနဲ့အတူတူပေါင်းလို့ဖို့တိုင်းပြည်ကိုအတူတူဝိုင်းပြီးတော့တည်ဆောက်ဖို့ကယ်တင်ဖို့တည်ဆောက်ဖို့စဉ်းစားနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဘုံမကြီးခေါ်ကခင်ဗျာ
ဒီရွေးကြတာပရင်းနေမနဲ့ခင်အစည်းအဝေးတွေကိုသွားရှင်နေကြည့်ရှုနားဆင်ရတာဖြစ်ပါတယ်ခင်ဗျာအခုဒီကိုဗစ်အခြေအနေတွေကနေပြီးတော့ဒီသတင်းသမားသတင်းလောကရဲ့အခြေအနေတွေကိုလည်းကျွန်တော်တို့ထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံကဆက်အာဏာသိမ်းမှုကြောင့်တိုင်းပြည်ရဲ့သတင်းမီဒီယာတွေပျက်စီးခဲ့ရပြီးသတင်းသမားအနည်းဆုံး32ဦးအဖမ်းဆီးခံရပါတယ်ဒီအခြေအနေတွေနဲ့ပတ်သက်ပြီးသတင်းမီဒီယာလွတ်လပ်ခွင့်စောင့်ရှောက်ရေးအဖွဲ့ကြီးတစ်ခုကနေအစီရင်ခံစာတစ်စောင်ကိုမကြသေးခင်ကထုတ်ပြန်ခဲ့တဲ့အကြောင်း VG Tra ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းကိုတော့ကိုငင်းညံ့ကပြောပြမှာဖြစ်ပါတယ
်။သတင်းမီဒီယာတွေအတွက်လူသားချင်းစာနာမှုအကျက်အတည်းကြီးဖြစ်နေတယ်လို့သတင်းမီဒီယာလွတ်လပ်ခွင့်ကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကမြန်မာစစ်တပ်ရဲ့သတင်းသမားတွေကိုနှိတ်ကွပ်ပုံကိုဖော်ပြထားပါတယ်။မြန်မာပြည်မှာသတင်းသမားအနည်းဆုံး32ယောက်အဖမ်းခံနေရတယ်လို့ညူရောက်အခြေစိုက်သတင်းသမားများကာကွယ်ရေးကော်မတီ CPJ ကပြောပါတယ်ဒါဟာပြီးခဲ့တဲ့ဒီဇင်ဘာလတုန်းကအဖမ်းခံနေရတဲ့သတင်းသမားများစာရင်းထုတ်ပြန်တုန်းကမြန်မာပြည်မှာအဖမ်းခံနေရတဲ့သတင်းသမားတယောက်ပဲရှိခဲ့တာနဲ့စာရင်းအများကြီးတက်သွားတာပါCPJ ပြောခွင့်ရရှောင်းခရစ်ပင်က
This is a worse situation than China. This is a worse situation than Turkey. This is a worse situation than
ဒါဟာတရုတ်ပြည်ထက်အခြေအနေပိုဆိုးပါတယ်။တူရကီတက်လည်းပိုဆိုးပါတယ်။အီရန်တက်လည်းပိုဆိုးတဲ့အခြေအနေပါ။အခုလိုမျိုးကမ္ဘာသတင်းလှလခွင့်အချက်တဲဟာကျွန်တော်လုပ်နေတဲ့ကာလတလျှောက်ရှစ်တောင်အရှမှာမတွေ့ဘူးပါဘူး
။ဒေါန်ဆန်းစုကြည်အစိုးရလက်ထက်တုန်းကတချို့သတင်းမီဒီယာသမားတွေအဖမ်းခံခဲ့ရပေမဲ့ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်သတင်းသမားတွေကိုနှိပ်ကွပ်မှုတွေနဲ့နှိုင်းယှဉ်ရင်ဘာမှမဟုတ်ပါဘူး။ရုပ်တံထုတ်လုပ်မှုလိုင်စင်တွေရုပ်သိမ်းခံရတာသတင်းသမားတွေကိုသတင်းမှားဖြန့်ချိမှုစူပူအောင်လှုံ့ဆော်မှုတွေနဲ့ဖမ်းဆီးတရားစွဲနေတာပါဖမ်းဆီးခံရတာတွေကိုရှောင်ရှားဖို့သတင်းသမားအများကြီးအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးခဲ့ရပါတယ်ဒါနဲ့ပတ်သက်လို့ CPJ ကရှောင်းခရစ်ပင်က
Since the February 1 military coup we've seen an extraordinary deterioration
ဖေဖော်ဝါရီလတနေ့အာဏာသိမ်းပြီးကတည်းကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကစူးဝါးဝါကိုကြာဆင်းသွားတာပါသတင်းသမားတွေကိုထောင်ချနေတာတခုတည်းကိုကြည့်ရင်တော့မှစစ်စုကသတင်းလွတ်ခွင့်ကိုတခါတည်းဖျက်သိမ်းမှုရွေတာကိုသိနိုင်ပါတယ
်ဖမ်းဆီးခံနေရတဲ့အထဲအမေရိကန်သတင်းသမားဒန်နီဖန်စတာလည်းပါဝင်ပြီးတော့သူ့ကိုဖမ်းဆီးထားတာ65ရက်ကျော်နေပြီဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတာကိုလည်းဆေးကုသခွင့်ညှင်းပယ်ခံထားရပါတယ်ဖန်စတာဟာဖမ်းဆီးခံခဲ့ရတဲ့နိုင်ငံခြားသတင်းတောက်၄ယောက်ထဲမှတယောက်အပါဝင်ဖြစ်တာကြောင့်အခုလိုလုပ်ရက်ဟာကြောက်အောင်လုပ်တာလို့ခရစ်ပင်ကပြောပါတယ်
That sends a pretty strong
signal. တဟာနိုင်ငံသတင်းမီဒီယာတွေကိုပြင်းထန်တဲ့သတင်းစကားပါလိုက်တာပါ။မင်းတို့ကလည်းနိုင်ငံထဲမှာရှိရင်သူတို့လည်းဒါမျိုးဆက်ဆံခံရမယ်ဆိုပြီးပြလိုက်တာပါ
။သတင်းသမားတချို့နဲ့ဆန္ဒပြသူတချို့ကိုတော့ပြန်လွှတ်ပေးမှုပါတယ်။ဒါပေမဲ့လည်းအချင်းထောင်ထဲမှာလူတွေကြက်ညက်နေတာနှင်းပန်းနှိပ်စက်တဲ့သတင်းတွေကြောင့်ဖမ်းဆီးခံနေရသူတွေရဲ့အခြေအနေတွေဟာဆိုးရွားနေသေးပါပဲ။အမေရိကန်သတင်းသမားကိုနေတန်မောင်ဟာဆိုရင်လည်းနောက်ဆုံးတိုင်းပြည်ကနေပြည်နှင်တန်ပေးပြီးပြန်မလွှတ်ခင်မှာရိုက်နှက်နှိပ်စက်တာကိုခံခဲ့ရပါတယ်။တစ်ချိန်တည်းမှာပဲစင်ကာပူရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလိုက်အော့စတင်ကဖမ်းဆီးထားတဲ့သူအားလုံးကိုလွှတ်ပေးဖို့တောင်းဆိုပြီးတော့မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလုံးဝလက်မခံနိုင်ဘူးလို့ပြောသွားပါတယ်။မြန်မာစစ်ကောင်စီကအခုလိုဖမ်းဆီးခံတွေကိုဆက်ဆံပုံနဲ့ပတ်သက်ပြီး VOA ရဲ့မေးမြန်းချက်ကိုတိုက်ရိုက်မဖြေကြားခဲ့ပေမဲ့လည်းဖမ်းဆီးခံတွေကိုဥပဒေစည်းကမ်းနဲ့အညီဆက်ဆံနေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်။အနာဂတ်ဒီမိုကရေစီအန္တရာယ်ရှိနေတယ်လို့ကိုနေတန်မောင်ကပြောပါတယ
် People are dying out there every day. This is the fight to protect for democracy and human rights.
လူတွေနေတိုင်းသေနေပါတယ်ဒီမိုကရေစီနဲ့လူခွင့်ရေးကိုကာဝယ်ဖို့တိုက်နေပါတယ်နိုင်ငံတကာအသိုင်းအဝိုင်းကိုပြောချင်တာကဘက်လိုက်ပါလို့လူသားချင်းစာနာမှုဘက်ကိုလိုက်ပါကျွန်တော်တို့ကလူသားချင်းစာနာမှုတွေတိုက်နေတာပ
ါမြန်မာစစ်အစိုးရအနေနဲ့လည်းဖမ်းဆီးထားတဲ့သတင်းသမားတွေအားလုံးကိုလွှတ်ပေးပြီးမီဒီယာဆန်ဆာလုပ်တာတွေကိုရပ်တန့်ဖို့သတင်းမီဒီယာတွေကိုနှောက်ယှက်တာတွေမလုပ်ဖို့ CPJ ကပြောပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကိုလည်းပိတ်ဆို့ဒဏ်ခတ်မှုဆန်ရှင်တွေပြန်သုံးသပ်ဖို့နဲ့ထွက်ပြေးလာတဲ့သူတွေကိုကူညီဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ
။ကိုညင်းညံဖြစ်ပါတယ်။တိတ်မကြခင်မှာပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရတော့မှာပါခင်ဗျာ။
VOA American တဲ့ရုပ်သံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆာကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။
အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ဂျာတာဝတိနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ25 kHz 12113ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505ကပါဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကျွန်တော်တို့ဦးကျော်ဇန်တာရဲ့မြန်မာရေးသုံးသပ်ချက်တခါကိုရန်နိုင်ရဲ့တပတ်တွင်အားကစားကဏ္ဍနဲ့အတူဒေါက်တာတန့်စော်တင်ဆက်မဲ့လူမှုကျန်းမာရေးကဏ္ဍမှာတော့
ဒေါက်တာကိုဗစ် -19 ကြောင့်ဖြစ်တဲ့ရောဂါတွေမှာခေါင်းကိုက်တာရဲ့အားရေယူတာရဲ့နံပါတ်3ကကြောင့်လေကြောင်းနာတာရဲ့ဒီသုံးခုကပုံပြီးအဖြစ်များတယ်လို့ပြောကြပါတယ
်မကြခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုဟာတပ်မတော်ရဲ့ဂုံတရင်ညှိုးနှွမ်းသွားစေတဲ့လုပ်ရဖြစ်တဲ့အာဏာသိမ်းမှုကြောင့်ကြုံတွေ့လာရတဲ့စိတ်ပြက်ပွဲအခြေအနေတွေကလောလောဆယ်ထွက်ပေါက်မမြင်ဘူးလို့ Georgetown တက္ကသိုလ်ကမြန်မာအရေးကျွမ်းကျင်သူဂုံတူးဆောင်ပါမောက်ခ David Steinberg ကသုံးသပ်ပါတယ်။ပါမောက်ခ Steinberg နဲ့ဦးကျော်ဇန်တာတို့ဆွေးနွေးထားတာကိုနားဆင်နိုင်ပါပြီ။
ကျေးခင်ဗျာအခုမြန်မာနိုင်ငံအခြေအနေကိုကြည့်ပြီးတော့တချို့ကမြန်မာနိုင်ငံဟာပြည်တွင်းစစ်ဖြစ်လို့ဆဲဆဲအခြေအနေဖြစ်နေတယ်လို့ဆိုကြပါတယ်ကျွန်တော်ထင်တာပြည်တွင်းစစ်ဟာမြန်မာနိုင်ငံမှာလွတ်လပ်ရပြီးကြတဲ့အခြေအနေကြီးတယ်လို့ထင်တာပဲခင်ဗျာတချို့ကလည်းပဲဒါ Fail State ကြာရှုံးနိုင်ငံဖြစ်တော့မယ်လို့သုံးသပ်နေကြပါတယ်ခြေကြီးပဲလို့ခြုံငုံသုံးသပ်လို့ပါလေအခုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေ
Well I think there are many civil wars and independence You're quite right A failed state, what does that really mean?
လူလိုက်ရရပြီးကလေးကပြည်တွင်းစစ်တွေအများကြီးရှိခဲ့တာပါခင်ဗျားပြောတာမှန်ပါတယ် failed state ကြာဆိုးနိုင်ငံဆိုတာတကယ်ပါကိုဆိုလိုတာလဲကြာဆိုးနိုင်ငံဆိုတာအစိုးရတရက်မရက်တည်နိုင်တော့တာဘဟုမအာဏာမရှိတော့တာမြန်မာနိုင်ငံကဒီလိုမဟုတ်ပါဘူးစီးပွားရေးအရကြာဆိုးနိုင်တယ်လူမှုရေးအရကြာဆိုးနိုင်တယ်နိုင်ငံရေးအရလည်းကြာဆိုးနိုင်တယ်ဒါပေမဲ့တပ်မတော်ကအင်အားကောင်းနေသေးပါဆိုတော့ fail state ကြာဆိုးနိုင်ငံအတုံးနှုံးကမလွှမ်းခြုံမိဘူးဖြစ်နေပါတယ်အခုမြန်မာနိုင်ငံဟာလွန်စွာအခြေအနေဆိုးနေပါတယ်ဒီပြဿနာအတွက်အပြေလွယ်လွယ်ကူကူတွေ့မယ်လို့တော့ကျွန်တော်မထင်ပါဘူ
းဒါပေမဲ့အခုဆန္ဒပြသူတွေဆက်အနာသိမှုကိုစန့်ကျင်တဲ့လူတွေဘက်ကကြည့်ရင်သူတို့ဟာမကြုံစဘူးစီးလုံးညွတ်နေကြတာတွေ့ရပါတယ်ဘာသာပေါင်းစုံတိုင်းသားလူမျိုးပေါင်းစုံအလွှာပေါင်းစုံတိုင်းသားရဲ့လက်နက်ကိုင်အဖွဲ့တွေကလည်းပဲတပေါင်းတစည်းရဲ့ဖြစ်နေကြတာတွေ့ရပါတယ်ဒီဟာရဲ့နောက်ွယ်မှာဆိုတော့ရှေ့ဆက်ပြီးတော့မလုပ်နိုင်မဲ့ထင်ပါလေဒီဆီယာနာရှင်စနစ်ကိုဆင့်ကျင်ပြီးတော့ဒီမိုကရေစီလူလာတဲ့ပြည်သူတွေဘက်က
Well I'm not sure they can do very much there's not going to be any physical foreign intervention I don't see anybody doing that
သူတို့လုပ်နိုင်တာအများကြီးရှိလိမ့်မယ်လို့ကျွန်တော်အသေးချာမသိပါဘူးပြည်ပကကိုတိလက်ရဝင်ရောက်ဆွက်ဖက်မှုမျိုးလဲတစုံတရာရှိလာမှာမဟုတ်ပါဘူးအဲ့လိုလုပ်မဲ့နိုင်ငံလဲမတွေ့မိပါဘူးပြဿနာကစစ်တပ်ဟာလက်ရှိကာလမြန်မာလူအဖွဲ့အစည်းအပေါ်လုံးဝအုတ်တုံနားလည်မှုလွဲနေပါတယ်အခြေအနေတွေက1988နဲ့လုံးဝကွဲလွဲသွားခဲ့ပါပြီအခုအခါလူတိုင်းဟာတယောက်နဲ့တယောက်အဆက်အသွယ်တွေရှိနေကြပါတယ်1988တုန်းကမရှိခဲ့တဲ့ခေတ်သစ်နည်းပညာတွေကတဆင့်အဆက်အသွယ်ရနေကြတာပါဒါကြောင့်ပြဿနာတရက်ဖြစ်လာရင်ပြဿနာကပိုဆိုးဖို့ပဲရှိပါတယ်။ဒါကိုစစ်တပ်ကမကင်တွယ်နိုင်ပါဘူး။တစ်ဖက်မှာလည်းပြည်သူလူထုကစစ်တပ်ကိုအောင်မြင်နိုင်မှာမဟုတ်ပါဘူး။သိတ်ဝမ်းနည်းစရာကောင်းတဲ့အခြေအနေတွေပါ
။ဒီညမှာအာဏာသိမ်းတဲ့အကြောင်းကိုလည်းနည်းနည်းသုံးသပ်စီရှင်ပါတယ်။တချို့ကတော့ဘူဂျုံမူကြီးမြောင်းလာသူ့ကိုပြည်သူလူထုတော်တော်လေးထောက်ခံနေရပြီ။သူ့ဘက်ကထောက်ခံတဲ့လူအများစုရှိလိမ့်မယ်လို့ကြိုတွက်ခံတူတယ်လို့သုံးသပ်ကြပါတယ်။ဆရာကြီးကဘယ်လိုမြင်ပါလဲ။
From a military point of view, speaking as an institution, the coup was unnecessary. Even the NLD and its
စစ်တပ်ဆိုတဲ့အဆောက်အုံတစ်ခုလုံးအနေနဲ့ပြောရမယ်ဆိုရင်အာဏာသိမ်းတာဟာမလိုအပ်တဲ့ကိစ္စပါ NLD ကရွေးကောက်ပွဲမှာကြီးကြီးမားမားနိုင်သည့်တိုင်အောင်စစ်တပ်ရဲ့အနေအထားကိုမပြောင်းလဲနိုင်ပါဘူးစစ်တပ်ရဲ့တရားရည်တည်မှုဟာဖွဲ့စည်းပုံမှာပြဋ္ဌာန်းပြီးသားပါဆိုတော့အာဏာသိမ်းတာဟာစစ်တပ်အဆောက်အုံတစ်ခုလုံးဆိုင်ရာပြဿနာကြောင့်မဟုတ်ပါဘူးအာဏာသိမ်းမှုဖြစ်လာရတဲ့ပြဿနာနှစ်ရပ်ရှိပါတယ်တစ်ခုကဘယ်ပေါင်းစုံခေါင်းဆောင်တွေရဲ့arrogant မောက်မှန်မှုဖြစ်ပါတယ်။ဘုံယုံမှုကြီးမင်းအွန်လိုင်းနဲ့တော့ဆန်းစုကြည်တို့ဟာတယောက်ကိုတယောက်မနှိမ့်မြှုပ်ကြပါဘူး။တယောက်နဲ့တယောက်လည်းစကားမပြောကြဘူး။ဘာကူမှအလျှော်တင်းလို့ညှိနှိုင်းတာမျိုးလည်းမရှိပါဘူး။အဲ့ဒါကပြဿနာရဲ့တစ်စိတ်တစ်ပိုင်းပါ။ဒုတိယပြဿနာကတော့စစ်တပ်ဟာဒီရွေးကောက်ပွဲမှာအကြီးအကျယ်အရှက်ရသွားခဲ့လို့ပါ
။ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကတော့အများကြီးလာနေပါတယ်။အထူးသဖြင့်အနောက်နိုင်ငံတွေဆီကဖိအားတွေအများကြီးလာပါတယ်။ဒါပေမဲ့လည်းတရုတ်တို့ရုရှားတို့ကတော့အဲ့ဒီထဲမှာမပါဘူးခင်ဗျာ။
It seems to me that China wants stability in the country for their own interests. And they're willing to take whatever government is stable. The United States can put on sanctions. It will...
ကျွန်တော်အမြင်ကတော့တရုတ်ဟာသူတို့ရဲ့အကျိုးစီးပွားအတွက်မြန်မာနိုင်ငံတွင်းမှာတည်ငြိမ်မှုရှိစေချင်ပါတယ်။ဘယ်အစိုးရတက်တဲ့တည်ငြိမ်မှုရှိနေရင်သူတို့လက်ခံမှာပါပဲ။အမေရိကန်ကတော့တန်ခတ်အေးအေးယူမှုတွေလုပ်ပါမယ်။ဆက်လက်လုပ်နိုင်ပါတယ်။ကွန်ဂရက်စ်လွတ်တော်ကဆိုရင်အထူးစိတ်ပြတ်နေတာပါဥရောပသမဂ္ဂကလည်းအလားတူပါပဲဂျပန်တို့တရုတ်တို့အိန္ဒိယတို့ကတော့အချိန်နေဘလောက်ဆိုးရွားနေတယ်ဆိုတာနဲ့ပတ်သက်ပြီးကြဲကြဲလောင်လောင်ပြောကြပါလိမ့်မယ်ဒါပေမဲ့သူတို့ဟာဘယ်အစိုးရတက်တဲ့အထူးကြံဖြစ်အောင်လုပ်မှာတော့မဟုတ်ပါဘူးအာဆီယံကတော့စနေနေ့မှာအစည်းအဝေးလုပ်မယ်လို့ဆိုပါတယ်စောင့်ကြည့်ရအောင်ပါဗျာဒါပေမဲ့ကျွန်တော်ကတော့ဘာမှမျှော်လင့်မထားပါဘူးဆိုတော့နိုင်ငံတကာအလားအလာကလည်းသိစိတ်ပြတ်စရာကောင်းပါတယ်
ဆိုတော့မပိုင်နိုင်ငံတကာရဲ့အခန့်ကဏ္ဍလည်းဘယ်လိုမှမထိရောက်နိုင်ဘူးဆိုတဲ့သဘောပေါက်ခင်ဗျာနိုင်ငံတကာကဒီကိစ္စမှာလမ်းပိနေပြီပေါ့အဲ့ရော
Well I have heard ministers in the old government say to me we don't care you can put on sanctions
အရင်အစိုးရလက်ထက်ကဝန်ကြီးဟောင်းတယောက်ပြောတာကျွန်တော်ကြားခဲ့ဘူးပါတယ်ကျုပ်တို့ဂရုမစိုက်ပါဘူးခင်ဗျားတို့ sanction လုပ်နိုင်ပါတယ်ကျုပ်တို့မှာဆန်အလုံးလောက်ရှိပါတယ်ခင်ဗျားတို့မပါလေကျုပ်တို့ကဆက်လက်ရည်တည်နိုင်ပါတယ်လို့ဆိုပါတယ်ဒါဟာအဲ့ဒီတုန်းကဝန်ကြီးကိုယ်တိုင်ကျွန်တော်ကိုပြောခဲ့တာပါဒါပေမဲ့ဒါဟာမမှန်တော့ပါဘူးမင်းတို့မှဆန်ရှိတယ်ဆိုတာမှန်ပါတယ်ဒါပေမဲ့ဒီလောက်နဲ့တီးကြရည်တည်လို့တော့မရတော့ပါဘူးကဘာကြီးကပြောင်းလဲခဲ့ပါပြီကွန်သွေးကြီးဟာအရေးကြီးပါတယ်ရင်းနှီးမြှုပ်နှံမှုလည်းအရေးကြီးပါတယ်နိုင်ငံကစီးပွားရေးလည်းအရေးကြီးပါတယ်အဲ့ဒါအပြင်တက်မတော်ရဲ့ဂွန်သတင်းကလည်းအရေးကြီးပါတယ
် I was asked What would I say to Min Aung Hlaing if I could meet him? What advice would I give? And I said, you are destroying the reputation of the Dumbledore. I don't want to talk about
it. ကျွန်တော်သာမင်းအွန်လိုင်းနဲ့တွေ့ခွင့်ရလို့ဘာပြောမလဲ။ဘာအကြံပေးမလဲလို့မေးလာရင်ခမားဟာတက်မတော်ရဲ့ဂုံသတင်းကိုဖျက်ဆီးပစ်လိုက်သူလို့ပြောချင်ပါတယ်။နိုင်ငံကကြေးဝန်တွေဘာတွေတော့မပြောတော့ပါဘူးဗျာ။ခမားဖြစ်စီလိုက်တဲ့တက်မတော်ရဲ့ဂုံသိက္ခာကိုပြန်လဲအဖတ်ဆယ်နိုင်ဖို့ဆိုရင်အ ਨੇ ဆုံးတော့မျိုးဆက်တစ်ဆက်လောက်အချိန်ယူကြိုးပမ်းရလိမ့်အောင်မယ်လို့သူ့ကိုပြောချင်တာပါ
မြန်မာနိုင်ငံမှာဒီမျိုးဆက်သစ်လူငယ်တွေရဲ့အခန့်ကဏ္ဍလည်းသိအေးကြီးမယ်ထင်ပါတယ်ဒီဆီယနာသိမှုကိုပထမဆုံးလမ်းထွက်ပြီးတော့ဆင့်ကျင်ကြတာလည်းပဲဒီ generation z လို့ခေါ်တဲ့မျိုးဆက်သစ်လူငယ်တွေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာမျိုးဆက်သစ်တွေခေါင်းဆောင်တဲ့နိုင်ငံရေးခန့်ကဏ္ဍသစ်တွေကစတင်လာနေတဲ့အခြေအနေရှိပါသလားခင်ဗျာ
Right And they're very important because of two reasons. One, they've been exposed to a more open society.
မမရဲသူတို့ဟာတိတ်အရေးကြီးပါတယ်အကြောင်းတွေအများကြီးရှိပါတယ်နံပါတ်၁ကသူတို့ဟာပုံမပွင့်လင်းတဲ့လူအဖွဲ့အစည်းနဲ့ထိတွေ့လာကြပါတယ်လုံးဝအုတ်တုံပွင့်လင်းတာမဟုတ်ပေမဲ့အရင်နှစ်50ကတည်းကစာရင်ပိုပြီးပွင့်လင်းတဲ့လူအဖွဲ့အစည်းဖြစ်ပါတယ်ဒါကြောင့်ဒါဟာအရေးကြီးပါတယ်နံပါတ်1ကသူတို့ဟာတယောက်နဲ့တယောက်အဆက်အသွယ်အချိတ်ဆက်ရှိနေကြပါတယ်။နံပါတ်3ကတော့ကဘာနဲ့အဆက်အသွယ်ထိတွေ့မှုရှိနေကြတာပါ။နံပါတ်4ကသူတို့မှာဆုံးရှုံးစွန့်လွှတ်ရမယ့်ဟာတိတ်မရှိပါဘူး။ဒီ generation z လို့ခေါ်တဲ့ကဘာတလောကလူငယ်တွေအားလုံးပါပဲ။ဒီလိုဆုံးရှုံးစရာမရှိလို့လဲသူတို့ဟာတော်လန်ကြီးလှုပ်ရဲနေကြတာပါ။ဒါဒီအားလုံးကိုကြည့်ရင်စစ်တပ်ဟာအခြေအနေတွေကိုတွက်ချက်မှုအလွန်အလွန်ကိုပဲလွဲမှားခဲ့တယ်လို့ကျွန်တော်ထင်ပါတယ်။ဒီလိုမှားယွင်းတွက်ချက်ခဲ့လို့နင်နာရသူတွေကတော့မြန်မာပြည်သူတွေပဲဖြစ်ပါတယ်ကျွန်တော်လည်းအထူးစိတ်မကောင်းပါဘူး
ဒီတကြိမ်နိုင်ငံရေးလှမ်းကြီးရဲ့ထဲမှာဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတဲ့ကြွေးကြော်သံကိုလည်းပဲအတော်လေးကြဲကြဲလောင်လောင်ကြားလာရပါတယ်။ CRPH အပါအဝင်တိုင်းရင်းသားတွေအားလုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနောက်ပြီးတော့မျိုးဆက်သစ်လူငယ်တွေအကုန်လုံးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးကိုပြောလာရပါတယ်။ရုပ်ဆွာအဆုံးတက်မတော်ဘက်ကတော့မှဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးဆိုတာအကြောင်းပြနေတာတွေ့ရပါတယ်။ဆိုတော့ဖက်ဒရယ်ပြည်ထောင်စုတရပေါ်ပေါက်လာမဲ့အိမ်မဲဟာအကောင့်ထဲပေါ်လာတန်ပြီလို့ယူဆလို့ရမလားခင်ဗျာ
Certainly some sort of federal system has been desired and should have been in place, you know, dozens of years ago. That's the only equitable way that the people...
Federal ပုံစံတစ်မျိုးမျိုးလိုအပ်နေပြီးကျင့်သုံးခဲ့တဲ့နာဟာနှစ်ပေါင်းဒါဇင်နဲ့ချီကလေးကပါဒါသီးသာလျင်လူအဖွဲ့အစည်းတွေကလူတိုင်းရင်းချိမှုအလုံးမတူကွဲပြားသူအလုံးရဲ့သဘောထားဆန္ဒကိုကိုစားပြုနိုင်တဲ့တရားမျှတသောစနစ်ဖြစ်ပါတယ်ဆိုတော့ Federal စနစ်ဆိုတာသဘောတရားရကောင်းမွန်တဲ့စနစ်ပါဒါပေမဲ့ဒီအတွက်အရင်တုန်းကအားထုတ်မှုတချို့ရှိခဲ့ဘူးပေမဲ့မအောင်မြင်ခဲ့ပါဘူးအခုအောင်မြင်မလားဆိုတာကျွန်တော်မပြောနိုင်သေးပါဘူးဦးသိန်းစိန်အစိုးရလက်ထက်ဝန်ကြီးဦးအောင်မင်းကလည်းသူတို့ဟာ Federal စနစ်ကိုကြိုက်တယ်လို့ကျွန်တော်ကပြောဘူးပါတယ်ခက်တာကတိုင်းရင်းသားတွေဘက်ကလည်းဘယ်လို Federal မျိုးလဲဆိုတာတူညီတဲ့သဘောထားမရှိခဲ့ပါဘူးအခုတော့ရရှိကောင်းရရှိလာနိုင်ပါတယ်အခြေအနေတွေကအရင်နဲ့မတူတော့ပါဘူ
းနောက်ဆုံးမိကျင်တဲ့မိကောင်ကတော့မကြမီကလအတွင်းမှာဖြစ်လာနိုင်တဲ့အခြေအနေဖြစ်ပါတယ်အခုဟာတော်တော်လေးနိုင်ငံဟာမတီးမငြိမ်းမရေမရဖြစ်နေတဲ့အခြေအနေလို့ပြောရင်မှားမှန်မဟုတ်ပါဘူးဒီလိုအခြေအနေကနေပြီးတော့ပုံမှန်ပြန်ဖြစ်လာမယ်အလားအလာကဘယ်လိုမြင်ပါလဲခင်ဗျာဝေးဝေးလန်းလန်းမှာတော့ဒါနိုင်ငံရေးပုံစံတစ်မျိုးမျိုးဖြစ်ကောင်းဖြစ်လာမှာပေါ့ခင်ဗျာ
I don't think it could go back That's the problem I don't see it going back to what it was before the coup and I don't see a solution I don't see anybody willing to compromise
ပုံမှန်အခြေအနေကိုပြန်သွားလိမ့်မယ်လို့ကျွန်တော်မထင်ပါဘူးဒါကပြဿနာပါအနာမသိငင်အခြေအနေကိုပြန်သွားမယ်လို့လည်းမမြင်မိပါဘူးပြည်လည်မှုရရှိဖို့လည်းမမြင်ပါဘူးဘယ်ဘက်ကမှအပေးယူလို့ညှိနှိုင်းဖို့ဆန္ဒရှိတာမတွေ့ရလို့ပါစိစက်ညှိနှိုင်းတဲ့အခါခမည်းကတစုံတစ်ခုရယူဖို့အတွက်တစုံတစ်ခုပေးအပ်ဖို့တော့လိုပါတယ်အခုချိန်ထိတော့ဘယ်သူကမှ compromise လုပ်ဖို့ဆန္ဒမရှိကြပါဘူးဒါကြောင့်မကြခင်ကာလတို့အတွင်းမှာအထူးစိတ်ညစ်စရာတွေဖြစ်လာပါမယ်အခြေအနေတွေကလုံးဝအားရစရာမရှိပါဘူးဗျာ
ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်ခင်ဗျာလူဒုမိတ်ဆွေဆိုတဲ့ရုပ်သံအစီအစဉ်မှာ VOA ကနေပါဝင်ထုတ်လွှင့်နေပါတယ်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTELSAT70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
သာဗရင်းနေမနေခင် VO ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါဖြစ်ပါတယ်ခင်ဗျာအခုတခါတော့လူဒုနဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာမြန်မာကိုဗစ်တတိယလှိုင်းအတွင်းကိုဗစ် -19 ဗိုင်းရပ်စ်ပိုးမျိုးကွဲတဲ့ကြောင့်ကူးစက်ပြန့်နှံ့မှုတွေကြုံတွေ့နေရပေမဲ့ကြိုတင်ကာကွယ်တဲ့နည်းလမ်းတွေကတော့အ အရင်လိုပဲအတူတူပဲဖြစ်တာကြောင့်ဒါတွေကိုမပြတ်မကွက်နဲ့လိုင်းနာဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းကျွမ်းကျင်ပညာရှင်တွေကသတိပေးနေတာကိုဒေါက်တာတန်းစော်ကတင်ပြထားပါတယ
်ဒီဆက်မြန်နေတဲ့ COVID-19 တတိယလှိုင်းမှာဗိုင်းရပ်စ်မျိုးကွဲအသစ်တောင်ဂျိုလေးခံစားကြရတဲ့ရောဂါလက္ခဏာတွေဟာပထမလှိုင်းနဲ့ဒုတိယလှိုင်းတွေတုန်းကဂျိုလေးခံစားကြရတဲ့ရောဂါလက္ခဏာတွေနဲ့အနည်းငယ်ကွဲပြားခြားနားမှုရှိတယ်လို့ပညာရှင်တချို့ကပြောဆိုခဲ့ကြပါတယ်။ဝါရင့်ကျန်းမာရေးသတင်းအေဒီတာတူဖြစ်သူဒေါက်တာစီမန်ကတော့ COVID-19 မျိုးကွဲတွေကြောင့်ဖြစ်ပေါ်ခံစားကြရတဲ့ရောဂါလက္ခဏာတွေဟာမတူကွဲပြားတာမျိုးမဟုတ်ပဲတူညီတဲ့ရောဂါလက္ခဏာတွေတဲကမှမျိုးကွဲအလိုက်တချို့လက္ခဏာတွေမှာတိတိတသားရောဂါလက္ခဏာပြတာမျိုးဖြစ်တယ်လို့အခုလိုရှင်းပြပါတယ
်။ COVID-19 ကရောဂါရဲ့ first symptom တွေကတော့အကုန်လုံးအတူတူတယ်နော်တူတူပဲအတူတူပဲရှိတယ်ဆိုတော့မှတ်ပါဒီမှာဒီအခုမင်းတို့တူတဲ့မတူကွဲပြားတယ်ဆိုတဲ့ဟာတွေကလည်းသိပြီးတော့ reliable ဖြစ်ဘူး reliable ဖြစ်ဘူးမဟုတ်ဘူးအားကိုလောက်တော့အရာမဟုတ်ဘူးပေါ့အသုံးအားကြီးမကျဘူးလို့ကျွန်တော်ယူဆပါတယ်အမေအခုပြောထားတာဘာလဲဆိုတော့သူတို့ဒီ CDC ကပြောထားတာတော့အခုဒီပိုးဟာ Delta COVID-19 ကြောင့်ဖြစ်တဲ့ရောဂါတွေတည်းမှာအဆောက်အဦကခေါင်းကိုက်တာလို့ပြောတယ်နော်ခေါင်းကိုက်တာရဲ့နိကကတော့အားရယူရရဲ့နံပါတ်3ကကျော်လေချောင်းနာတာရဲ့ဒီသုံးခုကပုံပြီးအဖြစ်များတယ်လို့ပြောကြပါတယ်သို့တော်လည်းပဲဟိုအယ်ဖာတော့မှတော့အနံ့ပြောက်တာတို့ဖျားတာတို့เนาะမအီသားမသားဖြစ်တာတို့ဟိုရအနံ့ရသားပြောက်တာတို့အသားတောက်လည်းပြက်တာတို့အများကြီးပဲနောက်တစ်ခုဆို one show တာတို့ one ပြက်တာတို့နှောင်းညီတာတို့ချောင်းဆူးတာတို့အများကြီးပဲအဲ့တော့ဒီလက္ခဏာတွေဘာတွေပဲလာတာဒီကောင်ကကိုဗစ် -19 ရဲ့ဘာတွေဖြစ်လားပုတ်လားမဟုတ်လားဆိုတော့ဒီချိန်မှာတော့ခရင်းဆက်ပြီးဒီလိုပါလေဒီကိုဘကိုဆုံးဖြတ်တာတဲ့ science symptom ကိုကြည့်ပြီးကိုဘကိုဆုံးဖြတ်တာတဲ့เนาะဟိုခုနလိုအကုန်လုံးကိုသိထားပြီးတော့ rapid test လိုအပ်ရင်လုပ်ဖို့အဲ့ဒါကိုပို့ပြီးတော့ကျွန်တော်ခေါင်းထဲကိုထည့်ပေးပါလေ
virus မျိုးကွဲအသစ်တွေကြောင်းလဲနေရဆိုပေမဲ့ covid-19 ကူးစက်မှုကိုကြိုတင်ကာကွယ်တဲ့နေရာမှာတော့ line လာလို့ဆောင်ရမယ့်အချက်တွေဟာတူညီမှုရှိတယ်လို့သိရပါလေ max နဲ့တက်တက်စင်တာကိုတပည့်ရှူကတရားဝင်အတိမတ်မပြုသေးပေမဲ့ရောဂါကူးစက်မှုရောနေအောင်ကာကွယ်နေရမှာထိရောက်မှုရှိတာကြောင့် max နဲ့တက်တက်စင်အသုံးပြုတာကိုအားပေးတယ်လို့ဒေါက်တာစီမန်ကပြောပါတယ်
။ပထမဒီ virus 4ကလူရဲ့ခန္ဓာကိုယ်ကိုဝင်နိုင်တာအဓိကနေတာမျက်လုံးရဲ့နှာခေါင်းရဲ့ပတ်သက်ကဒီသုံးခုကနော်အဓိကဝင်နေပေါ့နော်ယူအရေးပြားမှုဝင်နော်အဲ့တော့ဒီသုံးခုကိုကျွန်တော်ကပိတ်နိုင်ဘူးကိုယ်ကိုယ်လည်းမဝင်ဘူး။အဲ့တော့ဒီပထမဆုံးအရေးကြီးတာတော့နှာခေါင်းပဲအသက်ရှူလမ်းကြောင်းကနေဝင်တာအများဆုံးပဲ။အသက်ရှူလမ်းကြောင်းကမဝင်ရင်ကျွန်တော်တို့ဒီကျွန်တော်တို့ခဏခဏပြောပြီးသားဖြစ်တဲ့ max တက်တာတွေเนาะအဲ့လိုမျိုးတွေလုပ်ဖို့လိုပါလေဒီချိန်မှာကျွန်တော်တို့ဟိုဒိုလိုဝိချောကအပြည့်ပြုထားတာမဟုတ်တော့လဲပဲ max နှစ်ထပ်တက်ရင်ပိုကောင်းတယ်လို့တော့ပြောပါတယ်ဟိုအဲ့ဒါလည်းလုတ်နိုင်ရင်လုတ်တာပိုကောင်းပါတယ်เนาะအောက်မှာ surgical mask ကိုအပေါ်နေပြီး UV mask ကိုခုပေါ့လေအဲဒါလည်းဟိုကျွန်တော်အနေနဲ့ကတော့လုတ်နိုင်ရင်တော့ကောင်းတယ်လို့ယူဆပါတယ်ဒါဒိုလိုဝိချောကတော့မဖြစ်မနေလို့အောင်နဲ့ခတ်တာမှလည်းတော့ပြောထားတာမရှိပါဘူးเนาะဒါကတော့ max တက်ပါလေ
COVID-19 ကာဝယ်ဆေးရိုးစီမံချက်တွေကိုတပတ်ထားတဲ့အတိုင်းအချိန်မီစနစ်တကျလုံဆောင်နိုင်ခဲ့မယ်ဆိုရင်တော့2022ခုနှစ်ရောက်မှကမ္ဘာလူဦးရေ80ရာခိုင်နှုန်းနီးပါးကိုကာဝယ်ဆေးထိုးနိုင်လိမ့်မယ်လို့ဟိုချမ်းမာရေးဖွဲ့ကခန့်မှန်းထားတာပါတပတ်ထားတဲ့ကာဝယ်ဆေးရိုးစီမံချက်တွေကိုအချိန်မီပြီးစီအောင်မလုပ်နိုင်ဘူးဆိုရင်ဒီတက်မကကြာမြင့်သွားဖို့ရှိတာကြောင့်ကာဝယ်ဆေးရိုးစီမံချက်တွေကိုအချိန်မီပြီးစီအောင်ဆောင်ရွက်ဖို့အရေးကြီးတယ်လို့ဒေါက်ထရီစီမံကပြောပါတယ
်ကျွန်တော်ရင်းတစ်ခါတော့လည်းပြောပြပါတယ်ဒီ pandemic ကတော့သူတို့ဟိုဒီလိုရှိပါဘောဒီပညာရှင်တွေအားပြောထားတာနောက်ကကြာကြာနိုင်သေးတယ်เนาะအ ਨੇ ဆုံးဘလို့ကြာမှရမလဲဆိုတော့ပြည်သူလူထုကမှ heart immunity ဆိုတော့เนาะခုကစနစ်ရတော့အဲ့ခုကစနစ်ကဘလို့ဒီမျိုးမှရတော့ဘလို့မှရတော့မလဲဆိုလို့ရှိရင်အဲ့လူကြီးရဲ့80ရာခိုင်နှုန်းကသူ့ရဲ့ခန္ဓာကိုယ်ထဲမှာ covid-19 ကိုတိုက်ထုတ်နိုင်သောခုက body antibody တွေရှိနေပူပါမယ်အဲ့ antibody ကဘလို့ရမလဲဆိုရင်ယောဂဖြစ်ရင်လည်းရမယ်เนาะယောဂဖြစ်သွားလို့ဆိုရင်ယောဂဖြစ်တဲ့သူက antibody ရှိသွားပြီးနောက်ပြီးတော့အဲ့ဒီမှာကာကွယ်ဆေးတွေထိုးမယ်เนาะကာကွယ်ဆေးထိုးလိုက်လို့ရှိရင်เนาะအဲ့ကာကွယ်ဆေးတွေအတွက်ကြောင့်အဲ့ဒီလူကခုကသူတက်လာမယ်တက်လာလို့ရှိရင်အဲ့လူကြီးရဲ့80ရာခိုင်နှုန်းကသွားမှသာလျှင်ဒီ pandemic ကြီးကကမ္ဘာပေါ်တော့ပေါ်မှာဖြစ်ပါတယ်အဲ့တော့ဘယ်လိုအချိန်မှပြောင်းမလဲလို့ဟိုကမ္ဘာကစမ်းမရေးခွဲမှန်းထားတာကာကွယ်ဆေးတွေကိုကမ္ဘာလူကြီးရဲ့80ရာခိုင်နှုန်းဘယ်ချိန်မှထိုးနိုင်မလဲလို့အဲ့ကငွေတဲ့အဲ့ဒီ project start ထွက်ကြတယ်မှန်းထားတာဖြစ်တယ်2022ကုန်ကြမှာနော်သူ schedule တိုင်းလုံနိုင်မှာလုံနိုင်ပါမှနော်ခုကအစနဲ့ကာကွယ်ဟိုကာကွယ်ဆေးတွေကထိုးနိုင်မှာဖြစ်ပါတယ်နော်အဲ့ဒါထိုးတယ်ဘုရားဒီတိုင်းဆိုရင်ကျွန်တော်တို့နိုင်ငံဆိုပို့ပြီးတော့အဲ့တိုင်းကနော်မလွယ်ဘူးဒီချိန်ကြီးအားလုံးသိတဲ့အတိုင်းနော်အဲ့ကြတော့ခုကကာကွယ်ဆေးကိုလည်းကျွန်တော်က
တော့နေပါလေပတ်စနယ်လေးညာတော့တိုက်တွန်းနေမှာကိုဗစ်အောင်ကူးတော့เนาะတို့ရစီရဒီကိုဗစ်အောင်ကူးပါတတိယလိုင်းမှာကိုဗစ်19ဗိုင်းရပ်စ်ပိုးမျိုးပဲတည်ကြောင်ကူးဆက်တဲ့ကူးဆက်တဲ့နယ်မှုတွေကိုကြုံလေးနေရပါမယ်ကြိုတင်ကောင်းတဲ့နည်းလမ်းတွေဟာအတူတူပဲဖြစ်တာကြောင့်သိရှိထားပြီးသားကိုဗစ်19ကြိုတင်ကောင်းတဲ့နည်းလမ်းတွေကိုမပြတ်မကွက်လိုက်နာဆောင်ရွက်ကြဖို့အရေးကြီးတဲ့အကြောင်းတနေ့
ကိုဗစ်တရားလှိုင်းကာကွယ်မှုနည်းလမ်းတွေနဲ့ဒီဘလို့ပတ်သက်ပြီးတော့ကျွန်တော်တို့ကာကွယ်နိုင်တဲ့ဟာတွေကိုလိုက်နာရမလဲဆိုတာကိုဒေါက်တာတန့်စော်မေးမြန်းပြီးတော့စူးစီးတင်ပြခဲ့တာပါခင်ဗျာအခုတခါတော့တပတ်တွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ်
2020တိုကျိုအိုလံပစ်ပြိုင်ပွဲကြီးကိုတော့ဇူလိုင်လ23ရက်နေ့ကတရားဝင်စတင်လိုက်ပါပြီ။မနစ်ကကိုဗစ် -19 ကာယရောဂါကြောင့်ပြိုင်ပွဲကိုတနည်းရွှေ့ဆိုင်းပြီးတဲ့နောက်ပြီးခဲ့တဲ့တောက်ကြာနေ့ကတော့ဂျပန်နိုင်ငံတိုကျိုမြို့ကအိုလံပစ်အားကစားခွင့်ကြီးမှာဖွင့်ပွဲခန်းနာကိုကျင်းပခဲ့ကြတာပါ။ဒီဖွင့်ပွဲအခမ်းအနားကိုဂျပန်အကြီးအကဲနာရိုဟီတိုဝန်ကြီးချုပ်ဆူဂါပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်အမေရိကန်သမ္မတကတော့ဂျိုးဘိုင်ဒန်နိုင်ငံတကာအိုလံပစ်ကော်မတီ IOC ဥက္ကဋ္ဌသောမတ်စ်ဘက်စတဲ့ဖိတ်ကြားထားတဲ့ကမ္ဘာခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။ဂျပန်အကြီးနာရိုဟီတိုကမိန့်ခွန်းပြောကြားပြီး2020တိုကျိုအိုလံပစ်ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့ပြီးတော့တိုကျိုအိုလံပစ်အားကစားခွင့်ကြီးကအိုလံပစ်မီးရှူးတိုင်ကိုတော့ဂျပန်တန်နစ်ကစားသမားနာအိုမီအိုဆာကာကမီးထွန်းကြီးပေးခဲ့တာဖြစ်ပါတယ်။ဖွင့်ပွဲခန်းနာမှာပြိုင်ပွဲဝင်နိုင်ငံတွေနဲ့အားကစားအဖွဲ့206ဖွဲ့ကကစားသမားတွေဟာသက်ဆိုင်ရာအလံလေးကိုခိုင်းဆောင်ပြီးတော့အိုလံပစ်အားကစားခွင့်ကြီးအတွက်မှာချီတက်နေရယူခဲ့ကြပြီးတော့ဒီထဲမှာဒုက္ခသည်များအိုလံပစ်အသင်းနဲ့ရုရှားအိုလံပစ်ကော်မတီအသင်းတွေလည်းပါဝင်ခဲ့ကြပါတယ်ဒီနေ့မှာတော့ရုရှားနိုင်ငံဟာအားကစားသမားတွေတားမြစ်ဆေးသုံးဆွဲမှုနဲ့ပတ်သက်ပြီးတော့အရေးယူခံထားတာကြောင့်နိုင်ငံအဖြစ်ကိုစားပြုဝင်ရောက်ရှင်ပြိုင်ခွင့်မရဘဲအိုလံပစ်ကော်မတီကိုကိုစားပြုပြီးတော့ပဲဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့တာဖြစ်ပါတယ်အခုနှစ်တိုကျိုအိုလံပစ်ပြိုင်ပွဲကိုတော့ကျွန်တော်တို့မြန်မာနိုင်ငံကစက်တောင်ကစားသမားတထားသူစာနဲ့တနပ်ပြက်ကရဲထွန်းနောင်တို့နှစ်ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ကြပါဗျ။မနစ်တုန်းကဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိုလံပစ်ပြိုင်ပွဲကိုတနစ်ရွှေ့ခဲ့ပေမဲ့လည်းဒီနှစ်မှလည်းကူးစက်မှုတွေကဆက်ပြီးတော့ရှိနေတာကြောင့်တိုကျိုမြို့အနီးတစ်ဝိုက်နဲ့တခြားနေရာတချို့မှာအရေးပေါ်အခြေအနေကြီးညာထားပြီးတော့ပြိုင်ပွဲကိုလည်းပရိသတ်တွေမပါဘဲကျင်းပဖို့ပြိုင်ပွဲတော်ဝင်ရှိသူတွေကဆုံးဖြတ်ခဲ့ကြတာပါ။ဂျပန်ပြည်သူတွေထဲမှာလည်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာမှာကိုစိုးရိမ်တဲ့အတွက်ပြိုင်ပွဲကျင်းပဖို့ကိစ္စကိုကန့်ကွက်ကြတဲ့သူတွေလည်းရှိနေပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပနေတဲ့ဂျပန်နိုင်ငံတိုကျိုမြို့ကအခြေအနေနဲ့ပတ်သက်ပြီးတော့တိုကျိုမြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားကိုထွန်းတီယာထက်ကတော့အခုလိုပြောပါရယ်
။အခုလူတွေကအသိမကျေနပ်ဘူးကွာအိုလံပစ်ကိုလေ။အစိုးရကလုံချင်လို့ဆက်လုပ်တာ။အိုလံပစ်ကဒီအဲ့ဒီမဝင်ရအောင်ဘာမှမဝင်ရအောင်သူတို့ရဲ့ဒီအိုလံပစ်ဟိုလုပ်တဲ့ဘယ်စင်တွေပြန်အားပေးတဲ့ပုံစံမျိုးနဲ့ပဲလုပ်လို့ရတယ်။ကွေလုံးမြောင်ဒီဘက်မှာအကုန်လုံးတိုကျိုမှာအရေးပေါ်ချင်းနေကြီးညာထားတယ်။တိုကျိုနဲ့အနီးဆုံးခနာကာဝါမှာလည်းကြီးညာထားတယ်။ဟိုဟာထောင်ကျော်နေလို့ဒယ်တာလည်းဒီမှာစပြတ်နေပြီ။အဲဒါကြောင့်ဟိုည7နာရီဆိုအကုန်ပိတ်ကိုင်နေဆိုင်နေပါလေ။အဲဒါကြောင့်စားတောက်ဆိုင်တွေဖွင့်ခန်းထားတယ်။အရက်မရောင်းရတာစားတောက်ဆိုင်တွေမှာအရက်ရောင်းလို့မပေးထားတော့ဘူး။ဟိုဟာနောက်ပြီးတော့ည7နာရီဆိုရင်လည်းစားတောက်ဆိုင်တွေအကုန်ပိတ်ရတယ်။အရင်ဟိုအပြင်မှာဘာမှဘာမှမအမောင်မရှိဘူးကွာအိုလံပစ်အတွက်ပေါ့အိုလံပစ်အတွက်လုပ်ထားတာကြီးပိုလံပစ်အတွက်လူတွေစီနေရအဲ့လိုမျိုးတုတ်လို့လည်းမရဘူးလုပ်လည်းတုတ်လည်းမလုပ်ဘူးရှိလည်းမရှိဘူးတော့တီဗီမှာပဲဖြစ်နေရလေတိုကျိုမြို့ထဲမှာဘာမှမရှိဘူးဒီအိုလံပစ်အတွက်ဒီအားလည်းရပေးထားတာတော့ဟိုနောက်ဝက်ပေးထားတာတော့ဘာတခုမှလည်းမရှိရဲ့ပြန်ဟိုဒီတိုင်းပုံမှန်လုပ်သွားပုံမှန်လုပ်လာအဲ့လိုပုံစံအတိုင်းပဲအပြင်မှာတကယ်လက်ရှိဖြစ်နေတဲ့အနေအထားမှာကြတော့တရားပူလာဒီမှာဆာဒီကိုရိုနာကိစ္စကိုပဲအကုန်လုံးပြောနေတာ။ဟိုလာမိတ်ဟာမဟုတ်ပဲ။ကိုရိုနာအတွက်စင်ကျင်မှုတွေဒီလားဒီဟိုအခုရေးပေါ်ချင်းကြီးထင်ရှားထားတဲ့ဟာတွေအဲ့ဒါပဲပြောနေတာ
။အခုဒီကြိမ်2020တိုကျိုအိုလံပစ်ပြိုင်ပွဲကိုအားလုံးသိကြတဲ့အချိန်မြန်မာနိုင်ငံကပြိုင်ပွဲဝင်အားကစားသမား2ဦးဝင်ရောက်ရှင်ပြိုင်ခဲ့ကြပြီးတော့တဦးကတော့ကျက်တောင်ကစားသမားတထားသူစာနဲ့နောက်တဦးကတော့တနက်ပြပြိုင်ပွဲကရဲထွန်းနောက်ဖြစ်ပါတယ်။စနေနေ့ကအမျိုးသား10မီတာ4ပစ္စတိုပြိုင်ပွဲမှာတော့မြန်မာနိုင်ငံကရဲထွန်းနောင်ဟာအဆင့်14သာရခဲ့တဲ့အတွက်နောက်တစ်ဆင့်ကိုတက်ခွင့်မရဘဲဖြစ်ခဲ့ပါတယ်။တနင်္ဂနွေနေ့ကတော့ချက်တောင်ပြိုင်ပွဲမှာမြန်မာနိုင်ငံကတထားသူစာဟာပွဲဥရမှာရှုံးနိမ့်သွားခဲ့ပါတယ်။တထားသူစာနဲ့အင်ဒိုနီးရှားကအဆင့်14ရှိတဲ့ Gregorian Mariska ကိုကစားခဲ့ကြတာဖြစ်ပြီးတော့ Indonesia ကသားသမားကတပ်ထားသူစားကို22-8မှ22-8မှနဲ့နှစ်ပွဲပြတ်နိုင်သွားခဲ့တာပါ ဇူလိုင်29ရက်အင်္ဂါနေ့ကတော့တပ်ထားသူစားဟာဒုတိယပွဲဖြစ်နဲ့ Belgium ကတန်လျန်းနဲ့ကစားခဲ့ပြီးတော့ဒီပွဲမှာလဲ 22-6မှ22-8မှနဲ့နှစ်ပွဲပြတ်ထပ်ပြီးတော့ရှုံးနိမ့်သွားခဲ့ပါတယ်တပ်ထားသူစားဟာဒီပြိုင်ပွဲကိုဝင်ခဲ့တဲ့အတွက် Olympic ပြိုင်ပွဲမှာမြန်မာနိုင်ငံကိုကိုယ်စားပြုပြီးတော့ဝင်ရောက်ရှင်ပြိုင်တဲ့ပထမဆုံးကျက်တောင်ကစားသမားဖြစ်လာခဲ့ပါတယ်အဲမဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကြောင့်အားကစားသမားတချို့ကတော့စစ်ကောင်စီလက်အောက်မှာနိုင်ငံကိုယ်စားပြုပြီးမပြိုင်ဖို့ဆုံးဖြတ်တာတွေပြီးခဲ့တဲ့လပိုင်းတွေမှာရှိခဲ့ပါတယ်။ဒါပေမဲ့တခြားသူစားကတော့စစ်ကောင်စီလက်အောက်မှာအိုလံပစ်ပြိုင်ပွဲကိုဝင်ပြိုင်ဖို့ဆုံးဖြတ်ခဲ့တဲ့အတွက်ဝေဖန်မှုတွေနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရပါတယ်ခင်ဗျာ။ဒီနေ့တိုကျိုအိုလံပစ်ပြိုင်ပွဲရဲ့ပထမဆုံးရွှေတစိတ်ကိုတော့တရုတ်နိုင်ငံကရသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံကသနပ်ပစ်ကစားသမားကျန်ရန်က10မီတာ4 rifle ပြိုင်ပွဲမှာရွှေတစိတ်ရခဲ့တာဖြစ်ပါတယ်။မနေ့အင်္ဂါနေ့အထိကတော့ဂျပန်နိုင်ငံကဂျူဒိုပြိုင်ပွဲမှာရွှေတစိတ်5ခုအပါအဝင်ရွှေတစိတ်10ခုရပြီးတော့အဆင့်တက်မှာရှိနေပါတယ်။တရုတ်နိုင်ငံကတော့တနက်ပြစ်နဲ့အလေးမပြိုင်ပွဲတွေကရွှေတစိတ်3ခုစီအပါအဝင်ရွှေတစိတ်6ခုနဲ့ဒုတိယနေရာက American PN တတိယနေရာမှာရှိနေပြီးတော့တောင်ကိုရီးယားကတော့အများပြစ်မှာရွှေတစိတ်3ခုရပြီးတော့အဆင့်6နေရာမှာရှိနေပါတယ်။တင်းစ်ပြိုင်ပွဲတွေဘက်မှာတော့အမျိုးသမီးဘက်မှာဘိုးဆွဲဖို့တပေးခံထားတဲ့ဂျပန်နိုင်ငံကနာအိုမီအိုဆာကာကတော့တတိယဆက်မှာချိုက်နိုင်ငံကမာကေတာဗန်ဒရူဆိုဘတ်ကို 6-1-6-0 နဲ့မမျှော်လင့်ပဲနှစ်ပွဲပြတ်နဲ့ရှုံးနိမ်သွားခဲ့ပြီးတော့ပြိုင်ပွဲကနေထွက်လာရပြီဖြစ်ပါတယ်ရှေ့တောင်အာရှနိုင်ငံတွေဘက်ကိုကြည့်ရင်တော့ဖိလစ်ပိုင်နိုင်ငံကဟက်ဒလင်ဒီအက်စ်ကအမျိုးသမီး55ကီလိုအလေးမပြိုင်ပွဲမှာရွှေတစိတ်ရထားပါတယ်ဒါဟာဖိလစ်ပိုင်နိုင်ငံအတွက်တော့အိုလံပစ်ပြိုင်ပွဲသမိုင်းတစ်လျှောက်မှာပထမဆုံးရွှေတစိတ်စစ်ခူးနိုင်လိုက်တာလည်းဖြစ်ပါတယ်။နောက်ပြန်တိုက်ကွန်ဒိုပြိုင်ပွဲမှာလည်းထိုင်းနိုင်ငံကပနီပတ်ဝမ်ပန်တနာခစ်ကအမျိုးသမီးတိုက်ကွန်ဒို49ကီလိုတန်းမှာရွှေတစိတ်ရသွားခဲ့တယ်ဆိုတာတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။တပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြခဲ့တာပါခင်ဗျာ VOA ရထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ပေးစာကဏ္ဍမှာတေးသချင်းတောင်းညင်ကြရတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Facebook စာမျက်နှာကနေလဲစာရေးပေးပို့နိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပါ
မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတဲ့နောက်ပိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့သတင်းသမားတွေပေါ်ဖိနှိပ်မှုတွေအတွက်ကုလသမဂ္ဂကသတိပေးပြောဆိုလိုက်ပါတယ်။လွန်ခဲ့တဲ့6လအတွင်းသတင်းသမားတရားကျော်ဖမ်းဆီးခံရပြီး46ရာဆက်လက်ထိန်းသိမ်းထားဆဲဖြစ်တဲ့အကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂတာဝန်ရှိသူတွေကိုကူကားပြီးကုလသမဂ္ဂတွင်ရင်မှုချုပ်ရဲ့လက်ထောက်ပြောခွင့်ရ Fahrenheit ကနယူးယောက်ကုလသမဂ္ဂရုံးချုပ်ကဘရူနိသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်သတင်းလွတ်လပ်ခွင့်တွေကိုလေးစားဖို့နဲ့သတင်းသမားတွေအရေးယူခံရမှာစိုးရိမ်စရာမလိုပဲသတင်းတင်ပြခွင့်ပြုဖို့လည်းတောင်းဆိုခဲ့တာပါ။ဒီလိုအခြေခံခွင့်ရေးတွေဟာ COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတဲ့အခြေမျိုးမှာပိုပြီးတော့အရေးကြီးပါတယ်ဆိုပြီးတော့လည်းသတိပေးပြောဆိုခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်မြန် Delta COVID မျိုးကွဲကူးစက်မှုတွေတိုးလာနေတာကိုထိချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ကာဝယ်ဆေးမထိုးမနေရညွှန်ကြားချက်နဲ့အတူလုပ်ငန်းဝင်တွေနဲ့တချို့လူမှုအသံဝန်ကြီးမှာနှာခေါင်းစည်းတွေတက်ဖို့ညွှန်ကြားချက်တွေပြန်လည်ထုတ်ပြန်နေပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့အစိုးရဝန်ထမ်းနှစ်ထပ်သမားတစ်သန်းကိုကာဝယ်ဆေးတွေမဖြစ်မနေထိုးခိုင်းဖို့အလေးနဲ့စဉ်းစားနေတဲ့အကြောင်းပြောဆိုထားပြီးယောဂကူးစက်မှုများတဲ့နေရာတွေကိုတွားတဲ့အခါသူကိုယ်တိုင်နှာခေါင်းစည်းတက်စင်မှဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ရောဂါကူးစက်သူတရက်ထဲမှာအများဆုံးဖြစ်ဗိုလ်ထုနေကလူနာသစ် 9500 ကိုအတည်ပြုလိုက်တဲ့အတွက်တိုကျိုအိုလံပစ်အားကစားပွဲကြောင့်ပိုဆိုးလာသလားဆိုပြီးမိကုန်းတွေလည်းထွက်လာပါတယ် NHK ဂျပန်သတင်းဌာနကကိန်းကနန်းတွေအရအားကစားပွဲတွေကျင်းပနေတဲ့တိုကျိုမြို့တော်မှာလည်းနှစ်ရက်ဆက်တိုက်ကူးစက်မှုအများဆုံးဖြစ် 3000 ကျော်ရှိခဲ့တာပါတိုကျိုမှာအရေးပေါ်ကြေညာထားပေမဲ့လည်းထိရောက်မှုမရှိဘူးဆိုပြီးဝေဖန်တယ်လည်းထွက်ပေါ်နေပါတယ်
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကောင်းလွင်ဦးပြောပြသွားတာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုတွေကတော့ကိုရဲမွန်နဲ့နန်းလောင်တို့ဖြစ်ကြပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီခုတ်နဲ့ဇူဘယ်အယ်တယပ်တို့ဖြစ်ကြပါတယ်ကြာသပတေးနေ့မိနစ်ပဲ VOA ရဲ့အစီအစဉ်တွေကိုမိနစ်6နိုင်နေ9နိုင်အထိလိုင်းနိုမီတာ25 40 51တို့ကနေကျွန်တော်တို့တင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကာယောဂါဘေးကနေကင်းဝေးပြီးတော့အဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကို ဆောင်းမြော်နားဆင်ခဲ့ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာThis program